Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်မေလ30ရက်ချက်တာရညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။ဒိုင်နိုမီတာ3251အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ဂါဇာကမ်းမြောက်မှာစစ်ပွဲတွေရဆောင်အောင်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကြိုးပမ်းပေးဖို့အတွက်အီဂျစ်သမ္မတကဒီအီဂျစ်အာရဗ်တရုတ်ထိပ်သီးစည်းဝေးပွဲမှာတောင်းဆိုလိုက်ပါတယ်။တခါမြန်မာနိုင်ငံမှာတော့ပဋိပက္ခတွေကြောင့်လူငယ်တွေနဲ့ကလေးငယ်တွေထိခိုက်တက်ရောက်မှုရှိနေတဲ့အခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအလွတ်တဘောဆွေးနွေးခဲ့ပါတယ်။ဟောင်ကောင်မှာဒီဒီမိုကရေစီရေလှှရှားသူ14ယောက်ကိုနိုင်ငံတော်တည်ဆောက်ဖမ်းမှုနဲ့အပြစ်ရှိတယ်လို့တရားရုံးချုပ်ကဆုံးဖြတ်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆင်မြတ်မင်းအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်နိုင်ငံသားငွေလဲနှုန်းခုန်တက်တာကိုဘိုးဘန်တတိပေးလိုက်ချိန်မှာကိုယ်စင်းတို့မတရားတက်လာနေတာပေါ့ဆိုင်လုံငန်းလုပ်နေသူတို့က
တချို့ဟာလေဆိုတရက်ထင်းနဲ့အဲ့လို3,000လောက်ခုန်တက်တာလေတချို့ဟာလေကြတော့လဲတရက်ချင်းတရက်ချင်းကို1,000တက်လိုက်900တက်လိုက်1,000တက်လိုက်900တက်လိုက်ဆိုတက်တိုက်တော့ဟိုကကျောက်ဆရာကောင်းတော်ကိုတက်တာ
နောက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြောင်းဆွေးနွေးပွဲတစ်ခုဘန်ကောက်မှာကျင်းပခဲ့ပါတယ်Now Federal ပြည်ထောင်စုကိုမျှော်မှန်းတဲ့ Sky Forum ကလည်းတစ်နှစ်ပြည့်အခမ်းအနားကျင်းပခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကြာတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥရောပခေမြန်မာပြည်သုံးသက်ချက်။နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေရအောင်လို့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းပေးပါလို့အီဂျစ်သမ္မတ Abdel Fattah El-Sisi ကတောင်းဆိုလိုက်ပါတယ်။အီဂျစ်အာရဗ်စော်ဘွားများပြည်ထောင်စု UAE ဘာရိန်းအပါအဝင်အာရဗ်နိုင်ငံကောင်းဆောင်တွေတရုတ်နိုင်ငံဘေကျင်းမြို့တော်မှာပြုလုပ်ကြတဲ့တရုတ်အာရဗ်ထိပ်သီးစည်းဝေးပွဲမှာဒီကနေ့ပြောကြားခဲ့တာပါပါလက်စတိုင်းအပေါ်ထားတဲ့တရုတ်ရဲ့မူဝါဒကိုအာရဗ်နိုင်ငံတွေအတိအမှတ်ပြုကြောင်းအီဂျစ်သမ္မတကမင်းခွန်းနဲ့မှာပြောကြားခဲ့တယ်လို့ဂါဇာစစ်ပွဲရပ်အောင်နဲ့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်လို့နိုင်ငံကအတိုင်းအဝိုင်းအနေနဲ့အချိန်မဆိုင်ပဲဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့သူကပြောကြားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကလည်းလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံပေါ်ပေါက်ရေးကိုတောင်းဆိုခဲ့တယ်လို့ဂါဇာဒေသအတွက်လူသားချင်းစာနာတဲ့အကူအညီဒေါ်လာ69သန်းပါလက်စတိုင်းဒုက္ခသည်တွေအတွက်အကူအညီပေးတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအတွက်ဒေါ်လာ3သန်းပေးမယ်လို့သမ္မတရှီကျင်းပင်ကကြေညာပါတယ်။အဆုံးမရှိတဲ့စစ်ပွဲမျိုးဆက်မဖြစ်တဲ့ကြောင်းနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူတည်ရှိဖို့လိုအပ်တယ်ဆိုတာတရုတ်နိုင်ငံရဲ့မူကိုတရုတ်သမ္မတကထပ်ပြီးတော့ပြောကြားသွားပါတယ်။အခုလိုမျိုးတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီဂါဇာဒေသအရေးဆွေးနွေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသတွေကပြတ်မှတ်ပေါင်း90ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောကြားခဲ့ပါတယ်။
ယူကရိန်းနဲ့ရုရှားနှစ်ဖက်လုံးကဒရုန်းတွေနဲ့အတိုက်ခံခဲ့ရတယ်လို့ထုတ်ပြောလိုက်ကြပါတယ်။ရုရှားတပ်တွေကယူကရိန်းနိုင်ငံတဝန်းကနေရာလှမ်းပြကိုဦးတည်ပြီးဒုံးကျည်19စီးဒရုန်း32စီးနဲ့မနေ့ညကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပြောလိုက်တာပါ။နောက်တစ်ချိန်ထဲမှာပဲယူကရိန်းဘက်ကလည်းရုရှားကိုလေကြောင်းကနေရောရေကြောင်းကပါဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကပြန်ပြောပါတယ်။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်ကဒရုန်း32စင်းစလုံးနဲ့ဒုံးကျည်9စင်းလုံးကိုပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတက်ကပြောပါတယ်အဲ့ဒီဒရုန်းတွေကခုနှစ်ခုကိုယူကရိန်းအလဲပိုင်းကဒနီပရိုပက်ထရိုဗစ်ဒေသမှာပစ်ချလိုက်တာဖြစ်ပြီးပြက်ကျသွားတဲ့ဒရုန်းတွေရဲ့ပျက်စီးပိုင်းစတွေကြောင့်အိမ်တွေနဲ့တရားပေးလိုက်တွေထိခိုက်တာရှိတယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်မေကပြောထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော့ဒီစစ်ပွဲပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့လူငယ်တွေပေါ်ထိခိုက်တက်ရောက်နေတဲ့အခြေအနေတွေကိုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဒီလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကြားမှာအလွတ်တဘောဆွေးနွေးခဲ့ကြပါတယ်။ဆက်အနာသိမ့်လိုက်တဲ့အတွက်မြန်မာနိုင်ငံကကလေးငယ်နဲ့လူငယ်ထောက်ဝဲကျော်ကြောင်းမတက်နိုင်တော့တာပုံမှန်ကာကွယ်ဆေးမထိုးနိုင်တော့တာနဲ့အများအပြားဟာအဟာရချို့တဲ့သွားမှစိုးရိမ်ရလောက်အောင်လို့အစားအသောက်မဖူးမလုံဖြစ်နေတဲ့အခြေအနေတွေကိုအစည်းအဝေးဥဆောင်ကျင်းပတဲ့ဗြိတိန်နိုင်ငံကုလသမဂ္ဂဆိုင်ရာဒုတိယအမြင့်ဆုံးကိုယ်စားလှယ် James Garigouri ကထောက်ပြခဲ့ပါတယ
် First the international community needs to pay greater attention to the worsening levels of food insecurity
အခြေအနေပိုဆိုးလာတဲ့အစားအသောက်မဖူမလုံဖြစ်နေတဲ့ကိစ္စအပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပို့ပြီးတော့မှအာရုံစိုက်ကြဖို့ကလေးငယ်တွေနဲ့လူငယ်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပိုမိုရရှိအောင်လုပ်ပေးဖို့နဲ့ပဋိပက္ခတွေကြားကလေးငယ်တွေတည်ဆုံးနေမှုအဆုံးသတ်အောင်လို့အကြမ်းဖက်မှုအားလုံးချက်ချင်းရပ်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2669မှာပြောထားတဲ့အချက်ကိုထပ်မံတောင်းဆိုပါတယ်လို့ဗြိတိန်သံအမတ်ကြီးကဒီ Area Formula အစည်းအဝေးမှာပြောသွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေရဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကလူငယ်တချို့ကိုယ်တိုင်သူတို့ရဲ့အနာဂတ်မရင်မယားဖြစ်နေတဲ့ခံစားချက်တွေပြောပြထားကြတဲ့ဗီဒီယိုရုပ်သံကိုလည်းပြသခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ကလေးငယ်တွေအသက်လူထွက်ပြေးနေကြရတဲ့အခြေအနေ၊ဖမ်းဆီးခံနေရတဲ့အခြေအနေ၊လွတ်လပ်လုံခြုံမှုမရှိတဲ့အခြေအနေတွေကိုပါဝင်ဆွေးနွေးကြတဲ့နိုင်ငံတွေကမိမောင်းထိုးပြခဲ့ကြပါတယ်။ချေးရွာတွေကိုမီးရှို့ဖျက်ဆီးနေတာအပါအဝင်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကအပြစ်တင်ကြားကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်ဂရင်းစဖီးလ်ကလည်းဆွေးနွေးပွဲမှာပြောကြားသွားပါတယ်စစ်တပ်အနေနဲ့လေရင်စီတွေမရနိုင်အောင်လို့ကန့်တတ်မှုတွေလုပ်ပေးဖို့အတွက်ကိုလည်းလုံခြုံရေးကောင်စီကိုအမေရိကန်ကတောင်းဆိုခဲ့ပါတယ်လူသားချင်းစာနာတဲ့အကူအညီတွေကိုအထူးသဖြင့်စစ်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်အတားအဆီးမရှိပို့ဆောင်ပေးနေနိုင်ဖို့အတွက်အဓိကလိုအပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံအမတ်ကြီးဦးကျော်မိုးထွန်းကလည်းတောင်းဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံကဒီပဋိပက္ခတွေကြောင့်ပဲကလေးငယ်တွေအကာအကွယ်မဲ့နေတာကိုဥရောပသမ္မတကကြေညာချက်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံလက်နက်ကင်ပဋိပက္ခတွေကြောင့်ကလေးငယ်တွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေပြီးအသက်ခံရတာကိုယ်ငါချို့တဲ့တာပြန်ပြီးဆွတ်ခံရတာလို့အကြမ်းဖက်မှုတွေစူးစူးဝါးဝါးရင်ဆိုင်နေရတဲ့အကြောင်းမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အဖွဲ့ဝင်တွေမဟုတ်တဲ့နိုင်ငံတွေရဲ့ Area Formula Meeting ကိုနှိနှောဖလှယ်ပွဲမှာ EU ဥရောပသမ္မတကကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံလူရဲ့ရှစ်သန်းလောက်ဟာကလေးငယ်တွေကိုကျောင်းဝင်ကာကွယ်ပေးဖို့လိုအပ်နေတဲ့အခြေအနေကိုရောက်နေပြီးကျောင်းတွေအချိန်မြင့်ကြာစွာဖိတ်ထားတာကြာရှည်လာတဲ့ပဋိပက္ခနဲ့တင်မာမှုတွေကြာကလင်းငယ်တွေရဲ့ပညာရေးခွင့်လန်းဆုံးရှုံးလာတာတွေကို EU ကကြေညာချက်ထည့်ထောက်ပြထားပါတယ်ဒီအသက်အရွယ်မပြည့်ပဲအတင်းကျပ်လက်ထက်ထင်းများတာလူကုန်ကူးတာတွေနဲ့ကလေးလူသားတွေတိုးလာတာစစ်တပ်နဲ့တခြားလက်နက်ကိုင်ဖွဲ့စည်းတွေမှာတသားသည့်အဖြစ်အတင်းကျပ်စုဆောင်းခံရတာစတဲ့ကာကွယ်မဲ့လာတဲ့ဟာတွေကို EU ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မေလ30ရက်ကြာတာရင်းညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်တရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံနယ်စပ်ဒေသတွေကစစ်စခန်းတွေအပါအဝင်နေမြေတော်တော်များများကစခန်းတွေကိုစစ်တပ်ကလက်လွတ်ခဲ့ရချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအင်အားခိုင်မာအောင်တိစောက်နိုင်ခဲ့ကြပြီးတော့နေမြေတွေပုံမထိန်းချုပ်လာနိုင်ခဲ့တယ်လို့မြန်မာနိုင်ငံပဋိပက္ခအခြေအနေတွေကိုစမ်းစစ်တဲ့စစ်တပ်နှစ်ဆောင်မှရှင်းသားထားပါတယ်စစ်ကောင်စီဘက်ကနေမြေတော်တော်များများဆုံးရှုံးနေပြီးတော့ခံစစ်အနေအထားရောက်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူခဲ့မှုတဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တပ်တမဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM နဲ့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့ပဋိပက္ခစမ်းစစ်ချက်နှစ်ခုမှတီးခြားစီထောက်ပြထားကြတာပါမြန်မာနိုင်ငံရဲ့မြို့နယ်86ရာခိုင်နှုန်းကိုဒီစစ်ကောင်စီကထိထိရောက်ရောက်ထိန်းချုပ်မထားနိုင်တော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့သုံးသပ်ချက်မှဖော်ပြထားပါတယ်2023အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စီရင်နောက်ပိုင်းတရုတ်နိုင်ငံနဲ့နယ်စပ်နားအထိရှမ်းပြည်မြောက်ပိုင်းနယ်မြေတော်တော်များများကိုစစ်တပ်ကလက်လွတ်ခဲ့ရတဲ့အပြင်အရခတတ်တော်နဲ့ရခိုင်ပြည်နယ်တိုက်ပွဲတွေမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ဒေသအလုံးသာမကအိန္ဒိယသမုဒ္ဒရာကမ်းခြေဒေသတချို့ကိုစစ်တပ်ကဆုံးရှုံးခဲ့တယ်လို့ ICG ကထောက်ပြထားပါတယ်။အရင်တုန်းကစစ်တပ်စခန်းရှိတဲ့နယ်မြေတွေဆုံးရှုံးလက်လွတ်ခဲ့ရတဲ့အပေါ်မှာစစ်တပ်ကိုထောက်ခံနေတဲ့ဒီအခွင့်ထူးကန်အတိုင်းဝိုင်းကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအပြစ်တင်ကြကြောင်းလက်ရှိထိတ်တန့်စစ်တပ်အကြီးအကဲတွေနဲ့အငိမ့်စားဗိုလ်ချုပ်ဟောင်းတွေကလူသိရှင်ကြားဝေဖန်ကြပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖယ်ရှားဖို့ကြိုးပမ်းမှုမျိုးမရှိဘူးလို့ ICG ကသုံးသပ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အာဏာထိုင်ကုန်လှုပ်ရမ်းလာနိုင်ခြင်းရှိနေပေမဲ့မြန်မာစစ်တပ်ဟာမကြခင်ပြိုလဲသွားတော့မယ့်အခြေအနေမျိုးတော့လက်တလောမမြင်ရဘူးလို့လည်းသုံးသပ်ထားပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတွေမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေပိုကောင်းအောင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေပုံမှန်ထိအောင်လုပ်တင်တယ်လို့လည်းအကြံပြုထားပါတယ်။အဲ့လိုလုပ်တဲ့နေရာမှာပဋိပက္ခတွေကြောင့်ဖြစ်နိုင်တဲ့အန္တရာယ်တွေလူအခွင့်အရေးနဲ့ဥပဒေအရကန့်သတ်မှုတွေရှိတာကိုလည်းထက်သွင်းစဉ်းစားရမယ်လို့ ICG ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။
အမေရိကန်နဲ့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးတွေဝါရှင်တန်မြို့တော်မှာဒီနေ့တွေ့ဖို့ရှိပါတယ်။အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးကတ်ကန်ဘာဟာတရုတ်ဒုနိုင်ငံခြားရေးဝန်ကြီးမာဆောက်ဆီယူနဲ့ညှိနှိုင်းလမ်းကြောင်းဆက်ဖွင့်တာဖို့တွေ့ဆုံမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းအထူးသဖြင့်နှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေခြင်းတစ်ဖက်နဲ့တစ်ဖက်ထင်မြင်ချက်လွဲမှားတာတွေနဲ့မလိုလားတဲ့ပဋိပက္ခတွေကိုကာကွယ်နိုင်ဖို့ဆက်သွယ်လမ်းကြောင်းကိုဆက်ဖွင့်တာဖို့ရည်ရွယ်ထားတာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်မှာတော့ဒီမိုကရေစီလှုပ်ရှားသူ14ယောက်ကိုဒီနိုင်ငံတော်တစ္ဆာဖမ်းမှုနဲ့အပြစ်ရှိတယ်လို့ဒီတရားရုံးချုပ်ကဆုံးဖြတ်ပါတယ်။အငင်းပွားစရာမျိုးသားလုံခြုံရေးဥပဒေကိုဟောင်ကောင်မှာ2020ခုနှစ်မှာပြဋ္ဌာန်းခဲ့ပြီးတဲ့နောက်ပိုင်းမှာဒီမိုကရေစီလှုပ်ရှားသူအများအများကိုဒီဥပဒေနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။နိုင်ငံတော်တစ္ဆာဖမ်းမှုနဲ့အပြစ်ရှိတယ်လို့တရားရုံးဆုံးဖြတ်ခဲ့သူတွေထဲမှာရှင့်နေလျွန်ကွန်ဟျွန်းနဲ့ဟယ်လနာဝေါင်တခါသတင်းတောက်ဂရန်နက်ထိုတို့လည်းပါပါတယ်။အခုလိုထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားတဲ့ခေါင်းဆောင်တွေအပြစ်ရှိကြောင်းဆုံးဖြတ်တာဟာဒီမိုကရေစီလှုပ်ရှားမှုကိုထိခိုက်ပေမဲ့မျှော်လင့်ထားပြီးသားဖြစ်တယ်လို့တချို့လှုပ်ရှားသူတွေကပြောပါတယ်။ဟောင်ကောင်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတည်တည်တသားဆုံးရှုံးလာနေပြီးတော့ပြည်မာကြီးအစိုးရရဲ့ထိန်းချုပ်မှုတွေပုံများလာနေတယ်လို့ဟောင်ကောင်ပြည်သူများကပြောနေကြပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့အငြိအကျေးချိန်မိဘုံပြန်ရာချီနယ်စပ်မှာလွတ်လိုက်တာကြောင့်တောင်ကိုရီးယားကရှုံချလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကအမိုက်တွင်တဲ့အငြိအကျေးတွေချိတ်ဆွဲထားတဲ့မိဘုံပြန်ပူပေါင်း200ကျော်ကိုနယ်စပ်ကနေလွတ်တင်လိုက်တဲ့ပုံမှာတောင်ကိုရီးယားစစ်တပ်ကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချလိုက်တာပါမြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့အင်္ဂါနေ့ညကစပြီးတောင်ကိုရီးယားနိုင်ငံဘက်ကိုအမိုက်တွေချိတ်ဆွဲထားတဲ့မိုးပြပူပေါင်းတွေမြောင်များလွတ်တွန်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ပူတွဲစစ်ဦးစီးချုပ်များဖွဲ့ကပြောပါတယ်ဒါဟာနှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုပြောင်းပြောင်းတင်းတင်းချုပ်ပေါက်တာဖြစ်ပြီးလူသားမျိုးနွယ်စုပေါ်ဆန့်ကျင်တဲ့သေးသေးနဲ့လိုအပ်ဖြစ်တယ်လို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်များဖွဲ့ကပြောပါတယ်ခင်ဗျာမင်္ဂလာညချမ်းမှာတော်ရရှင်များခင်ဗျာ VOA American တန်ကနေမေလ30ရက်ကျသာရင်းညသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးတော့ online မှာငွေလဲနှုန်းတင်သူတွေကိုအရေးယူမယ်လို့ဗဟုဘဏ်ကသတိပေးလိုက်တာနဲ့ကုန်စည်နှုန်းတက်နေတာပါနိုင်ငံခြားငွေဈေးတွေနှစ်ရက်အတွင်းထိုးတက်လာပြီးတဲ့နောက်လူမှုကွန်ရက်ပေါ်ကနေငွေလဲနှုန်းဆွဲတင်နေသူတွေကိုအရေးယူသွားမယ်လို့မြန်မာဘူဘဏ်ကဗုဒ္ဓဦးနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒီရမရငွေလဲနှုန်းကွာဟပြီးကြက်ငွေကျဆင်းလာတာနဲ့အတူအထွေထွေကုန်စည်နှုန်းနဲ့အဆမတန်ကိုတက်လာနေတယ်လို့တွေ့ကြုံနေရသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
။ Facebook, Fiverr, Telegram စတဲ့လူမှုကွန်ရက်တွေပေါ်ကနေနာမည်အတူတွေသုံးပြီးတော့ငွေလဲနှုန်းကိုမတိမတိဖြစ်အောင်လုပ်နေသူတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကမေလ29ရက်နေ့မှာထုတ်ပြန်လိုက်တာပါ။အရေးကလေးကတဖြည်းဖြည်းတက်လာနေတဲ့ကုန်စည်နှုန်းဟာဒီလရအတွင်းမှာအချိန်နဲ့ထိုးတက်လာပြီးတော့စားဝတ်နေရေးအပါအဝင်အထွေထွေအကျပ်အသေးတွေကိုရင်ဆိုင်နေရတယ်လို့စားသုံးသူတွေကပြောပါတယ်။ပြည်တွင်းရွှေစည်နဲ့နိုင်ငံခြားငွေလဲနှုန်းတွေအစမတန်ဖြစ်လာချိန်မှာကုန်စည်နှုန်းတွေလည်းရုတ်တရက်ဆိုးသလိုတက်လာတာပါ။ဒီနေ့တောင်မဖြစ်မနေစားတော့ရမယ့်မိဖို့ကြောင့်ကုန်စည်တွေဟာလည်းဈေးတက်လာလို့အခက်တွေ့နေကြရပါတယ်။အသားငါးနဲ့အသေးအရွက်ဈေးတွေပါတရပီးတရတက်လာနေတယ်လို့စားတောက်ဆိုင်လုပ်ငန်းလုပ်ကိုင်နေသူတူကပြောပါတယ်
။တချို့ဟာလေဆိုတရချင်းနဲ့အဲ့လို3000လောက်ခုန်တက်တာပြ။တချို့ဟာလေကျတော့လေဟိုတရချင်းကို1000တက်လိုက်500တက်လိုက်1000တက်လိုက်500တက်လိုက်ဆိုဆက်တိုက်ပေါ့။အဲ့လိုဖြစ်တာပြ။တောက်လျှောက်တက်နေတော့မယ်။ဒီနေ့ဆိုလည်း1000ချက်တက်ပေါ့။အဲ့လိုဆိုတော့တော်တော်လေးတော့လောကန်ခက်တယ်ခင်ဗျ။အဲကျွန်တော်တို့ဒီအသေးအရွက်တွေရောပေါ့နော်။အကန့်ကြီးဒီပါညာအဲ့လိုကျက်တူကျက်တူနေလုံးကြီးနေရောမှနန်းနန်းပင်ကျက်တူတွေအကုန်လုံးပဲဟိုကျောက်ဆရာကောင်းတော်ကိုတက်တာပုံပြီးတော့ဆိုတော့တစ်ချက်ကိုအရင်ကဆိုရင်ကျွန်တော် 1500 အဲဈေးတက်လို့ရှိရင် 1000 ပေါ့အဲ့လိုဝယ်ရတာပေါ့အဲပုံပြီးတော့ဆိုရင်အခုဆို4000အဲတချို့ကဆို4500အဲ့လိုမျိုးတွေအပြုံးနန်းနန်းတစ်စီးဆို800လို့အဲ့လိုမျိုးတွေဖြစ်ပေါ်လာပြအရင်တော့ဆို500ကိုတုံးပြီးအခုဆိုတော့ဒီရွှေရောင်းပေါ့အဲ့လိုမျိုးဖြစ်တာ
လမ်းပတ်ဆက်သွေးရေးအခက်ခဲကြောင့်အရေးကလေးကကုန်စည်လုံးတွေအတက်ပတ်မှာရှိနေပြီးတော့အခုရပိုင်းထဲမှာတော့ဈေးတွေအဆမတန်တက်သွားတယ်လို့ပြောပါရယ်နိုင်ငံသားငွေလဲနှုန်းမတည်ကျင်းတာကြောင့်ပြည်ပကလည်းပစ္စည်းယူရောင်းနေသူတွေလည်းအခက်ကြုံနေရတယ်လို့ပြောပါရယ်ထိုင်းဘတ်ဈေးပကြိမ်လို့ပစ္စည်းအသစ်မဝယ်ပဲရှိတဲ့ပစ္စည်းလက်ကျန်ကိုပဲထိန်းရောင်းနေကြရတယ်လို့အွန်လိုင်းကလည်းထိုင်းကုန်ပစ္စည်းတွေရောင်းချနေသူတူဦးကလည်းအခုကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါရယ
်အစ်စ်ဝယ်ရတော့ရက်ကတာပေါ့မမရလို့မမရမရရေခွဲနေတွေ့ရအရှုံးနေဦးမှာပဲဆိုတော့လေလက်ထိုက်ရှိတဲ့ပစ္စည်းကိုအခုပတ်စင်းနဲ့တွက်ပြီးတော့ပဲအင်းစော့ပစ္စည်းတွေပြန်ထုတ်ရအောင်အဲ့လိုမျိုးပဲရတယ်ပတ်စင်းကမငြိမ်လို့တကယ်လို့သူကတက်ရင်တက်ပေမဲ့တက်တဲ့နေရာမှာငြိမ်နေအလုံးလုံးလို့ရတယ်တစ်ချိန်နဲ့တစ်ချိန်ကတက်နေတော့ဒီသေးနဲ့တွက်လို့မရဘူးဖြစ်တာကျိုးစလုံးငန်းနေနားရတယ်တော့ရှိတယ်ပ ိုက်သေးနေနေတော့မတ်တချက်ပတ်နေလို့ပါဆိုလေ
မြမချက်ကြီးကြဆင်းမှုနဲ့အတူပြည်တွင်းကအထွေထွေကုန်စည်လုံးတက်လာတာတွေကြောင့်အခက်တွေ့နေတာကိုလူမှုကွန်ရက်ပေါ်မှာလည်းညှိညူထားကြပါတယ်ပြည်တွင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေအပြင်ရာသီဥတုအခြေအနေကြောင့်လမ်းပတ်ဆက်သွယ်ရေးအခက်အခဲတွေရှိနေပြီးတော့ကုန်စည်လုံးကအတက်ဖတ်ပါပဲတောက်လျှောက်ရှိနေပါတယ်အခုရပိုင်းတွေမှာတော့ရွှေဈေးနဲ့ဒေါ်လာဈေးအစမတန်တက်လာပြီးဈေးကွက်ထဲမှာအယောင်းဝယ်ပိတ်ထားတဲ့အထိဖြစ်နေပါတယ်ရှင
်။ online မှာငွေလဲနှုန်းဆွဲတင်သူတွေကိုအရေးမယ်လို့ဘူဘန်ကသတိပေးလိုက်တာနဲ့ကုန်စည်နှုန်းတက်နေတာအလိမ့်မှာပြပြပေးခဲ့တာပါ။အခုတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြောင်းဆွေးနွေးပွဲဘန်ကောက်မှာကျင်းပတာပါ။စစ်ကောင်စီဘော်လင်းစီပိတ်ဆို့မှုတင်ပို့မှုပိတ်ဆို့ရေးလှုပ်ရှားမှုဖြစ်တဲ့ When We See the Plane ဆိုတဲ့မြန်မာနိုင်ငံမှာစစ်တပ်ကရဲသားတွေကိုလေကြောင်းတိုက်ခိုက်မှုအကြောင်းဆွေးနွေးပွဲနဲ့တပ်ပုံပြပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံခြားသတင်းတောင်များသင် FCCT မှာဒီနေ့ပြုလုပ်ခဲ့ပါတယ်။ကိုရိုင်းသတင်းသွားယူခဲ့တဲ့မိုင်းချင်းနိုင်ပြပြပေးပါအောင်ခင်ဗျာ
။ဒါကတော့When we see the plane ဆိုတဲ့ဓာတ်ပုံပြပွဲအဖွင့်မှာပေါ့နော်ဒါမြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတွေဘယ်လောက်တိဆိုးနေလဲဆိုတဲ့ဟာကိုဗီဒီယိုနဲ့ရိုက်ပြသွားတာဖြစ်ပါတယ်ဒီရိုက်ကူးတဲ့နေရာကတော့မန္တလေးမှာနေပေါ့နော်ဒီလေကြောင်းတိုက်ခိုက်မှုအတန်ကြီးကြားနေရတယ်ဆိုတဲ့အကြောင်းကိုအခြေခံပြီးတော့ရိုက်သွားတဲ့ဗီဒီယိုတစ်ခုပါဒီပြပွဲကိုထိုင်းခြေဆိုင်မြန်မာဖွဲ့စည်းတွေဖြစ်တဲ့A new Myanmar နဲ့ Anagat Initiatives အဖွဲ့နှစ်ဖွဲ့ကနေပြီးတော့ပူးပေါင်းပြီးတော့အစီအစဉ်တာဖြစ်ပါတယ်။အဲ့တော့ဒီပြပွဲကနေပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုဟာဘယ်လောက်ထိရှိနေလဲဆိုတဲ့ဟာကိုပြသဖို့ပေါ့နော်။ရည်ရွယ်တဲ့အကြောင်းကိုဒီပြပွဲကိုစီစဉ်တဲ့ A new Myanmar ရဲ့တာဝန်ခံမနှင်းက VOA ကိုခုလိုပြောပါတယ်။အဲ့တော့ when we see that plane ဆိုတဲ့ပြပွဲကလည်းတကယ်တမ်းကျတော့ဟိုမြန်မာနိုင်ငံမှာဒီလေယာဉ်စီတင်ပို့မှုတွေကိုပိတ်ဆို့ရေးအတွက်ပေါ့เนาะလှုပ်ရှားမှုတစ်ခုရဲ့ဒါ campaign တစ်ခုလို့လည်းသိရတယ်ဆိုတော့အဲ့တော့ဒီလေယာဉ်စီပိတ်ဆို့ရေးလှုပ်ရှားမှုတွေရဲ့ဟိုထိရောက်မှုပေါ့เนาะအခုကဘယ်လိုဖြစ်နေလဲရှင်
ဟုတ်ဟုတ်လေယာဉ်စီနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှင်နင်းတို့ဒီလေယာဉ်နေမြင်တဲ့အခါပြပွဲနဲ့အတူတူအရှိပိုင်းမှာဆိုလို့ရှင်လည်းနင်းတို့ April တုန်းကပေါ့နော်campaign တွေအတူတူလုပ်ခဲ့နင်းတို့အနေညူပေါင်းမအနေနဲ့မလုပ်ခဲ့ပေမဲ့နင်းတို့အနောက်ကနေပြီးတော့ creatively support ပေးခဲ့တဲ့blood money campaign ဆိုတာရှိပါတယ် blood money campaign ကဆိုလို့ရှိရင်တော့ပြခုနအမပြောသွားတဲ့လီယန်စီဖြတ်တောက်မှုကို sanction ချနေတာပဲဖြစ်ဖြစ်လေဒီစစ်ကောင်စီကိုစစ်ကောင်စီရဲ့business တွေကိုပေါ့နော်ထပ်ပြီးတော့ဟိုပတ်စံမဝင်အောင်လို့ပေါ့နော်သူတို့တွေကို sanction ချဖို့အတွက်နင်းတို့အိန္ဒိယချင်းအာဆီယံတချို့နိုင်ငံတွေကနေပြီးတော့လည်းဒီလီယန်စကုလီယန်တပိတ်လေးတွေအတွက်လည်းသူတို့ပါဝင်ခဲ့တယ်ဒီဘက်ဂျပန်UK US ကနေပြီးတော့လေဒီ sanction ချဖို့အတွက်ကိုဒီစကူလေးရင်တပိတ်လေးနေနဲ့သူတို့ပါဝင်ပေးခဲ့တယ်ပေါ့နော
်ဒီလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပေါ့နော်အထူးသဖြင့်ဒီအရက်သားတွေရှိတဲ့နေရာအဆောက်အုံတွေကိုတိုက်ခိုက်တဲ့နေရာမှာဒီဆေးရုံအဆောက်အုံတွေပါပါဝင်တဲ့အတွက်ဒီကျန်းမာရေးဝန်ဆောင်မှုတွေဘလောက်တိထိခိုက်နစ်နာခဲ့ရသလဲဘလောက်တိထိခိုက်နစ်နာနေသလဲဆိုတာကိုအခုဒီ when we see the plane ပြပွဲမှာပြုလုပ်တဲ့ဆွေးနွေးပွဲမှာပါဝင်ပြောဆိုတဲ့ KND ကဒီကျန်းမာရေးဝန်ဆောင်မှုတာဝန်ခံဒေါက်တာ Patrick ကလည်း VOA ကိုအခုလိုပြောပါတယ်
ဟုတ်လေကြောင်းတိုက်ခိုက်မှုတွေဟိုဆေးလေကြောင်းတိုက်ခိုက်မှုတွေအဓိကအားဖြင့်တော့ဒီပြည်သူတွေနေရာတွေနောက်ပြီးတော့ကျွန်တော်တို့အဓိကအားဖြင့်တော့ဒီဆေးရုံဆေးခန်းတွေကိုတို့ကရွေချက်ရှိရှိတိုက်ခိုက်တယ်ဆိုတာကတော့ဟိုတိတိတတ်တာကြီးကိုဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်တို့ဆေးရုံဆေးခန်းတွေကိုတိုက်ခိုက်တိုင်းမှာလည်းပဲဟိုကျွန်တော်တို့အသက်အန္တရာယ်တွေဟိုအသက်အန္တရာယ်မကြုံရလေအောင်ပေါ့နော်ကျွန်တော်တို့မှာဘုံကိုချင်းတွေဆောက်ရတယ်ဒါပြီးပြေးလွှားရတယ်ကြော်လွှားရတယ်ဒါပေမဲ့အဲ့ဒီအတွက်လည်းပဲထိခိုက်ဒဏ်ရာတွေရှိခဲ့တာမျိုးရှိရပေါ့နော်ဟိုအဓိကအားဖြင့်တော့ဒီလေကြောင်းတိုက်ခိုက်မှုတွေကြောင့်မလို့ကျွန်တော်တို့ဆေးရုံတွေခဏခဏပြောင်းရတယ်ဟိုပို့ပြီးလုံခြုံတဲ့နေရာတွေကိုရွှေ့ရပြောင်းရတဲ့အခါမှာငွေအင်အားလူအင်အားတခြားသောပစ္စည်းအင်အားလမ်းကြောင်းအခြေအနေတွေအားလုံးကိုကျွန်တော်တို့ကဟို give up မလုပ်ဘဲနဲ့ဟိုပြန်လဲထူထောင်ရဲ့ကိစ္စတွေမှာခဏခဏလဲကြတိုင်းကိုပြန်ထနေရတဲ့အနေအထားတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီ infrastructure နဲ့ပတ်သက်တဲ့ကိစ္စတွေဆိုလည်းပတ်စံတွေအများကြီးကုန်တယ်ဆောက်လုပ်ရေးတွေမှာအချိန်ကြာတယ်ပေါ့နော် တဖက်မှာဆေးရုံတွေပျက်စီးသွားလို့ဟိုအဲ့ဒီလိုစီစီဆောက်ဆဲကာလာပေါ့နော်ဆေးရုံအစ်စ်ပြန်လဲတိဆောက်တဲ့အချိန်မှာဆိုရင်လည်းပဲတဖက်ကကျွန်တော်တို့ပေးနေတဲ့ဆောက်ရှောက်မှုတွေကိုမပြတ်လတ်အောင်ဟိုလို mobile service တွေကျွန်တော်တို့ပေးတာမျိုးဒါမှမဟုတ်တခြားသောဆေးရုံတွေရှိရင်တခြားဆေးရုံတွေကို refer လုပ်ပြီးတော့ဒီမှာသွားပူပါဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဆောင်ရွက်ရတဲ့တကြမလို့အသက်အန္တရာယ်ကတော့ပထမဆုံးအရေးကြီးဆုံးအနေနဲ့အန္တရာယ်ရှိရပါတော့အဲ့ဒီဟာရှိတယ်အားတကွာတော့ငွေအားလူဝင်အားနဲ့ကျွန်တော်တို့အလုပ်လုပ်သားအင်အား effort တွေပေါ့နော် effort တွေအများကြီး consume လုပ်ရတယ်အဲ့ဒါတွေအတွက်ကိုကျွန်တော်တို့အများကြီးအဲ့ထဲမှာ effort တွေထည့်ရတယ်ပေါ့နော်ဆိုတော့အဲ့ဒီတိုက်ရိုက်ခတ်မှုတွေကြောင့်မလို့အဲ့လောက်ထိပြဿနာမြေပြင်မှာအများကြီးဖြစ်ခဲ့တယ်လို့စိတ်ပိုင်းဆိုင်ရာအနေထားတွေရလဲပြိုလဲရတာရှိတယ်ဒါပေမဲ့လည်းပဲဟိုကျွန်တော်တို့ဒီဆေးရုံ CDM ဆရာဝန်တွေရောဒီ healthcare workers တွေရောအခြားသော nurse တွေ professional တွေအားလုံးကအတူတူရုန်းကန်ပြီးတော့အခုချိန်ထိဆက်လက်ပြီးတော့ဗောနော်ဟို give up မလုပ်ပဲနဲ့ဆက်လက်တိုက်ပွဲဝင်နေကြတော့မှာပဲဟုတ်
အခုလိုမြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့ပြပွဲကနေပေါ့နော်သူတို့အဓိကထားတဲ့စစ်ကောင်စီရဲ့ဒီလေရင်စီစစ်ကောင်စီပေါ်လေရင်စီပိတ်ဆို့မှုတွေကိုတာစီရင်နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ထိထိရောက်ရောက်ပါဝင်ပေးဖို့ပေါ့လေဒီလိုလှုပ်ရှားမှုအတွက်လည်းဒီပြပွဲကရည်ရဲတဲ့အတွက်ကြောင့်ပေါ့နော်ဒီလိုဓာတ်ပုံတွေကိုချီချင်းအဖြစ်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဟိုမြန်မာစစ်ကောင်စီပေါ်မှာလေရင်စီပိတ်ဆို့ရေးမှာပို့ပြီးတော့ပူပေါင်းပါဝင်မယ်လို့လည်းဟိုညွှန်လင်းနေအကြောင်းပေါ့နော်ပြပွဲစီစဉ်သူတွေက VOA ကိုပြောပါတယ်ကျမအင်ဂျင်နိုင်ပါဘန်ကောက်ကနေသတင်းပေးပို့နေတာပါရှင
်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြောင်းပြပွဲနဲ့ဆွေးနွေးပွဲကိုဘန်ကောက်မှာကျင်းပတာမှတ်ရင်ဂျင်နိုင်ပြပြပေးခဲ့တာပါအခုတော့ဖက်ဒရယ်ပြည်ထောင်စုကိုမျှော်မှန်းတဲ့စကိုင်းဖိုရမ်တစ်နှစ်ပြည့်အခမ်းအနားကျင်းပတာပါ။စကိုင်းဖိုရမ်တည်ထောင်ခဲ့တဲ့တစ်နှစ်တွင်အောင်မြင်မှုတချို့ရှိခဲ့တယ်လို့အခက်အခဲတွေနဲ့လည်းကြုံခဲ့ရပြီးစကိုင်းတိုင်းရဲ့ဂျမကိုစကိုင်းတိုင်းသူတိုင်းသားတွေဖန်နေခွင့်ရှိရမယ်ဆိုတဲ့လက်ကြောင့်ပေါ်မှာဆက်လျှောက်သွားမယ်လို့ဖိုရမ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒါ့အပြင်ကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာလည်းဒီလိုဖိုရမ်တွေပေါ်ပေါက်လာဖို့မျှော်လင့်တယ်ဆိုတဲ့အမြင်တွေလည်းရှိခဲ့ပါတယ်။ဒီစကိုင်းဖိုရမ်တစ်နှစ်ပြည့်အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
စကိုင်းဖိုရမ်ကျင်းပတည်ထောင်ခဲ့တာအခု2024ခုနှစ်မေလ30ဆိုရင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ဖိုရမ်တည်ထောင်ခဲ့တဲ့ကာလတစ်လျှောက်မှာအခက်အခဲတိုက်ခိုက်တာတွေကြုံတွေ့ခဲ့ရတယ်လို့ဖိုရမ်တစ်နှစ်ပြည့်နေ့မှာတာဝန်ရှိသူတွေကပြောပါတယ်စကိုင်းတိုင်းရဲ့ဂျမာကိုစကိုင်းသူစကိုင်းသားတွေကပဲဖန်တီးပြီးဖက်ဒရယ်ပြည်ထောင်စုကိုသွားကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စတင်အကောင့်ထဲပေါ်ခဲ့တာလို့စကိုင်းဖိုရမ်ကသူတေသနာနဲ့ဖွံ့ဖြိုးရေးအဖွဲ့ဝင်ကိုစိုးဝင်းစွေကအခုလိုပြောပါတယ်
ဒီတစ်နှစ်တော်အတွင်းမှာကျွန်တော်တို့အများကြီးရုန်းကန်ခဲ့ရတာတွေရှိပါတယ်။တချို့ကလည်းပြောရမယ်ဆိုရင်ဒါကလမ်းကြောင်းတစ်ဖြစ်တာဟုတ်။အစ်စ်ကိုသွားတိုင်းသွားတိုင်းအဟောင်းကိုဖတ်တွေ့ခြင်းတဲ့အုပ်စုတွေရဲ့အကြောက်ကန်ဆန့်ကျင်မှုတွေလည်းကျွန်တော်ကြုံခဲ့ရတာရှိပါတယ်။ဗဟိုချုပ်ကန်မှုနဲ့အသားကျတည်တဲ့လူတွေကရုပ်တရက်လက်မခံနိုင်ဘူးပေါ့ဗျာ။အဲ့ခါမှာကျွန်တော်တို့ဒီတိုက်ခိုက်တာတွေဆန့်ကျင်တာတွေပေါ့။အဲ့ဒါမျိုးတွေကျွန်တော်တို့မျိုးစုံဖြတ်တန်းခဲ့ရတာရှိပါတယ်။ဒီပေါ်မှာလည်းကျွန်တော်တို့ကတော့နားလဲပါလေ။ဒါတွေကကျွန်တော်တို့ဒီတင်သားမရသေးတဲ့အချိန်မှာနိုင်ငံရေးဒလိတ်ခုကိုပြောင်းလဲစဉ်းစားရရတာဖြစ်တဲ့အခါကျတော့ရုပ်ရက်လက်ခံဖို့အသင့်မဖြစ်သေးတဲ့အခြေအနေရှိတာပေါ့ဒီစကိုင်းဖိုရမ်အနေနဲ့မြေစုပင်ဆိုတဲ့ဒါကျွန်တော်တို့အနေနဲ့ကတော့စကိုင်းတိုင်းရဲ့ကျမကိုစကိုင်းတိုင်းသူတိုင်းသားတွေဖန်တီးခွင့်ရဖို့အတွက်အရင်ကလည်းကျွန်တော်တို့ဒါကိုပဲဒီဇိုင်းမဲ့ဆွဲကင်ပြီးတော့စုဖွဲ့လာခဲ့တယ်ကျွန်တော်တို့ရှောက်လန်းလာခဲ့တယ်ရှေ့လျှောက်လည်းဒီတိုင်းပဲကျွန်တော်ဆက်ပြီးတော့ရှောက်လန်းသွားမယ်ဆိုတာကိုပြည်သူကိုအသိပေးခြင်းပါလေဗျာနိုင်ငံရေးကလေးနိုင်ငံရေးယဉ်ကျေးမှုအဟောင်းတွေပါဆွန့်ပယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အားလုံးပေါ်အစ်စ်တွေနဲ့ကျွန်တော်ဖက်ဒရယ်ပြည်ထောင်စုကိုသွားကြဖို့ဒါကျွန်တော်ကတော့တိုက်တွန်းခြင်းပါလေ
ဆရာနာရှင်ဖြုတ်ချပြီးဖက်ဒရယ်နိုင်ငံပေါ်ပေါက်ဖို့ဖိုရမ်ကျင်းပတာဖြစ်လို့ကြံတိုင်းတဲ့ပြည်နယ်တွေမှာလည်းဒီလိုဖိုရမ်တွေကျင်းပလာနိုင်ဖို့မျှော်လင့်တဲ့အကြောင်းမြောင်ပြည်သူကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကကိုຫນွေဦးကအခုလိုသုံးသပ်ပါတယ
်ဒီလိုတော်လိုင်းရေးစကနဲ့ကျွန်တော်ဒီဖက်ဒရယ်နိုင်ငံအဲ့ဒီနဲ့အားဖြင့်လည်းဒီပေါ်ပေါက်ရမယ်ဆိုပြီးပေါ်ခဲ့ရတဲ့လူတွေပေါ်ခဲ့ရတဲ့လူတွေပေါ်ခဲ့ရတဲ့အပိုင်းမှာအခုပေါ်ပေါက်အောင်ဆက်ပြီးတိုးလာရတဲ့ပုံမှာဒါကတော့ဟိုအပြည်သူလူထုပုံမှာကမလိမ်မနဲ့လုပ်နေတယ်ဆိုတဲ့ဟာကိုဒါသိရတဲ့အတွက်ကြောင့်မလို့ဒီပုံမှာတော့အလုပ်တင်လုပ်ခဲ့တဲ့စိတ်ဓာတ်ကူလိုပဲဟိုမြင်လည်းမြင်လည်းကောင်းတယ်လို့လည်းမြင်တယ်အဒီဟာလုံးနဲ့ချင်အားဖြင့်ဒီတိုင်းလုံးနဲ့ချင်အားဖြင့်တကယ်တိုင်းကြီးလည်းလှုပ်လာဖို့အလားအလာတွေကတော့ပုံများလာမယ်လို့လည်းဒါကောင်းတဲ့အခြေအနေကို
စကိုင်းဖိုရမ်ရည်ရွယ်ချက်ဖြစ်တဲ့တော်လိုင်းရေးအင်အားစုတွေစုစည်းပြီးတော်လိုင်းရေးခြေတလန်တက်နှံရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဒန်းတူညီမျှရေးတို့ကိုစကိုင်းသားတွေရရှိရေး စကိုင်းတိုင်းအတွင်းနိုင်ငံရေးအစုအဖွဲ့တရပေါ်ပေါက်လာရေးစတဲ့ရည်ရွယ်ချက်တွေကိုဆက်လက်အကောင့်တွေပေါ်ဆောင်ရွက်သွားမယ်လို့တနှစ်ပြည့်ကြေညာချက်ထုတ်ပြန်ထားပါတယ်။စကိုင်းဖိုရန်တနှစ်ပြည့်နှစ်ပတ်လည်အထိမ့်မတ်အဖြစ်မေလ30ရက်နေ့31ရက်တို့မှာအွန်လိုင်းကနေကျင်းပမှာဖြစ်ပြီးတနှစ်ပြည့်အထိမ့်မတ်အနေနဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ၊ကရင်အမျိုးသားအစည်းအရုံး KNU ၊ပအိုးအမျိုးသားဖက်ဒရယ်ကောင်စီတို့အပြင်တခြားနိုင်ငံရေးနဲ့တော်လှန်ရေးအဖွဲ့အစည်းတွေကပါဂုဏ်ပြုသဝင်လွှာတွေပေးပို့ခဲ့ကြပါတယ်ခင်ဗျာ။
ဖက်ဒရယ်ပြည်ထောင်စုကိုမျှော်မှန်းတဲ့စကိုင်းဖိုရမ်တစ်နှစ်ပြည့်အခမ်းအနားကျင်းပခဲ့တာကိုကိုခမောင်စုမင်းပြောပြခဲ့တာပါအခုတော့ထိုင်းပြည်ဝင်ခွင့်ဗီဇာအပြောင်းအလဲနဲ့မြန်မာတွေပေါ်တက်ရောက်နိုင်မှုပါထိုင်းနိုင်ငံရဲ့နိုင်ငံခြားခီးသွွားလုပ်ငန်းကိုတိုးမြှင့်ဖို့ရည်ရွယ်ပြီးပြည်ဝင်ခွင့်ဗီဇာအခွင့်အရေးပို့ပေးတဲ့အစီအစဉ်တစ်ကြောင်မြန်မာနိုင်ငံသားတွေအထက်လဲပို့အကျိုးရှိနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ထိုင်းဗီဇာသက်တမ်းတိုးပေးတာအပြင်ရှောက်ဖို့လိုအပ်တဲ့အချက်လက်တွေကိုလျှော့ပေးတာပါတဲ့ဒီအစီအစဉ်တစ်ဟာဇွန်လ၁ရက်လာမယ့်စနေနေ့မှာစတင်အသက်ဝင်မယ်လို့ထိုင်းရာရှိတွေကပြောပါတယ်။ထိုင်းဆိုရမေလ28ရက်နေ့မှာအခုလိုဆုံးဖြတ်လိုက်တာကြောင့်မြန်မာနိုင်ငံကမတည်ငြိမ်မှုတွေကနေလာရှောင်သူတွေ၊ကျောင်းလာတက်သူတွေနဲ့ပင်စင်ဗီဇာရှောက်သူတွေအတွက်အထောက်အကူပြုနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကျွန်တော်ပဲပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံခြားခီးသွွားပုံမှုဆွဲဆောင်နိုင်ဖို့ဒီဗီဇာခွင့်ရေးပေးတာမှာဗီဇာမလျှောက်ပဲဝင်နိုင်တာဆက်ရောက်ဗီဇာလျှောက်နိုင်တာကျောင်းတက်သူနေထိုင်ခွင့်ကာလနောက်ပြင်ဆင်စားဗီဇာလျှောက်လိုအပ်ချက်လျှော့ပေးတာတွေကိုတိုးမြှင့်ပေးလိုက်ပါတယ်ဒီစီစဉ်တဲ့ကြောင့်မြန်မာအပေါ်တက်ရောက်နိုင်တာကိုမြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှူရှားကော်မတီဒါရိုက်တာဦးမြင့်ဝေကအခုလိုထောက်ပြပါတယ
်တက်ရောက်မှုကတော့တချို့ပညာရေးဗီဇာတို့မတို့အရင်ဆုံးတင်နေတာတွေအဆင်မပြေတဲ့လူတွေပေါ့နော်အမျိုးရီယာကုန်ကျစီရောတော့ကကျောင်းလေးအများကြီးပုံနေတယ်ဒါပေမဲ့ခုနပြောတဲ့ဗီဇာကိစ္စတွေကတင်းကျပ်မှုတွေရှိတော့အခက်အခဲရှိတာပေါ့နော်အဲ့တော့အခုအဲ့ဒီလိုမျိုးဒါကိုပြီးတာပြီးတော့မှနောက်ဗီဇာကွင်းလို့ခွင့်ပေးတဲ့အတွက်ကျွန်တော်တို့မှငွေကြေးပြည်လဲပြီးတော့လာတဲ့လူရှိတယ်မပြည်လဲဘဲနဲ့လာတဲ့လူရှိတာပေါ့နော်အဲ့တော့အဲ့မှာဒီငွေကြေးသိပ်ပြီးတော့အဆင်မပြေဘဲနဲ့လာတဲ့လူတွေဒီမှာဗီဇာရအောင်ကြိုးစားတဲ့အချိန်မှာပုံကျစိတ်လည်းတက်တာပါဗျာ
ဒီဗီဇာမလျှောက်ပဲဝင်နိုင်တဲ့နိုင်ငံအရင်58နိုင်ငံကနေအခု93နိုင်ငံအထိ36နိုင်ငံတိုးမြင့်ပေးလိုက်တာမှာကမ္ဘောဒီးယားတရုတ်နဲ့အိန္ဒိယတို့လည်းပါပါတယ်မြန်မာနိုင်ငံသားတွေအနေနဲ့တော့ဗီဇာမလျှောက်ပဲဝင်နိုင်ပေမဲ့14ရက်သာနေထိုင်ခွင့်ရခဲ့ချိန်မှာအရင်ဗီဇာမဲ့ရက်30နေနိုင်တဲ့နိုင်ငံတွေကိုတော့ရက်60အထိတိုးမြင့်ပေးလိုက်ပါတယ်အခုဗီဇာခွင့်ရသေးအောင်မြန်မာကနောက်ထပ်အကျိုးရှိနိုင်ပုံကိုလည်းအမည်မဖော်ထုတ်တဲ့သတင်းစာဆရာတူကအခုလိုရှင်းပြပါတယ်
။ကျောင်းဗီဇာနဲ့တိုးဗီဇာနဲ့နောက်တစ်ခါတော့တခြားသောတက္ကသိုလ်ကျောင်းမဟုတ်ပေမဲ့တခြားသောဘာသာစကားသင်နဲ့ယဉ်ကျေးမှုသင်လေ့လာတဲ့ကျောင်းဗီဇာနဲ့နေတဲ့မြန်မာတွေလည်းအများကြီးရှိတယ်။တောင်ငန်းတိန်ငန်းနောက်တောင်ရောက်ကောင်းရောက်နေမှာဆိုတော့အခုလိုခိုင်းကဒီမူဝါဒဖြေလျှော့လိုက်တဲ့ဘိုင်းမှာတော့မြန်မာနိုင်ငံသားတွေအတွက်လည်းစစောပြောတဲ့ကျောင်းတို့ဘာသာစကားသင်နဲ့ယဉ်ကျေးမှုသင်နဲ့ဒီလိုမျိုးဗီဇာနဲ့နေတဲ့သူတွေအတွက်နည်းနည်းလေးအခွင့်အရေးပိုရလိမ့်မယ်ပေါ့နော်။ဒါပေမဲ့လည်းဟိုချွေပြောင်းလုပ်သမားတွေနေတော့တည်ရတော့မဆိုင်ဘူး။တခြားသောဗီဇာမျိုးစားတွေအတွက်တော့မြန်မာတွေလည်းဒီအကျိုးခံစားခွင့်ကိုတည်ရောက်မှုတွေခံစားရလိမ့်မယ်လို့မြင်ပါတယ်။
ဒါအပြင်မြန်မာနိုင်ငံရဲ့မတည်မငြိမ်မှုတွေကနေခိတ္တရှောင်လာသူတွေအတွက်လည်းအကျိုးရှိနိုင်ဖို့ကိုဦးမြင့်ဝေကအခုလိုဆက်ထောက်ပြပါတယ
်။အခုကမြန်မာနိုင်ငံနေပြီးတော့စိတ်မူတန်းကမှကြောက်လို့ထွက်ပြေးလာတဲ့ဘဝရင်းနေဆိုတော့ဗျာအဲ့လိုမျိုးတွေတော်တော်ရှင်နေစိုးတယ်လေအဲ့တော့အခုပြီးတဲ့ဗီဇာတက်တန်းတိုးပြီးတာတို့နောက်ဖရီပြီးတဲ့ဗီဇာတို့ပါညာအဲ့ဒါတွေတက်တန်းတိုးလာတဲ့အတွက်ခုနမြန်မာပြည်ကရှောင်သိမ်းလာမယ်လို့တရားဝင်လမ်းကြောင်းနေရှောင်သိမ်းလာမယ်လူမျိုးတွေပဲအတွက်ပို့ပြီးတော့အဆင်ပြေချောင်းဝင်မယ်လို့ထင်တယ်လေ
နောက်ပင်စင်စားဗီဇာလျှောက်သူတွေအနေနဲ့တော့အရင်ဘတ်တန်3သန်းစာကျန်းမာရေးအမခံပြခဲ့ရာကနေအခုဘတ်၄သိန်း4000စာပဲပြဖို့လိုပါတော့တယ်။နောက်ထပ်မြန်မာနိုင်ငံကလူတွေအကျိုးရှိနိုင်ပုံကိုလည်းသတင်းစာဆရာကအခုလိုဆက်ရှင်းပြပါတယ
်။ထိုင်းတက္ကသိုလ်ကျောင်းကကျောင်းပြီးရင်နောက်တစ်နှစ်ဗီဇာနဲ့နေခြင်းတယ်ဆိုရင်ဆက်နေခွင့်ရှိတယ်ပေါ့။ဆိုတော့ဟိုအခေအဲ့လိုမဟုတ်ခဲ့ရင်တစ်နှစ်ကိုဒီမှာနေဖို့အတွက်ဗီဇာတို့ဘာလို့လောက်ရတဲ့ဟာမျိုးမှာဘတ်အနည်းဆုံး3,000-5,000လောက်တစ်ခါလေ6,000လောက်ထိကုန်ကြကြရတယ်ရှိတယ်။ဆိုတော့အဲ့ဒီလိုမျိုးဗီဇာကြေးတွေတက်တာတော့ဗောနော်ဒါကတော့လောလောဆယ်မှာတော့ရှင်းရှင်းလင်းသိရတဲ့အပိုင်းပေါ့နော်တခြားသောဗီဇာအလဲပတ်နဲ့လာတဲ့ခါမှာထပ်ပြီးတော့ extend လုပ်တဲ့ကာလတွေထဲမှာမြန်မာနိုင်ငံပါရင်ပါတော့အဲ့ဒီအသေးစိတ်တော့ကျွန်တော်တို့မသိရသေးဘူးနောက်တစ်ခါတော့ချို့တော့အသက်50ကျော်မှဒီမှာ retire ဗီဇာဆိုတဲ့ဟာမျိုးနဲ့ နေထိုင်ကြတဲ့သူတွေတချို့လည်းရှိတာပေါ့နော်အဲ့လိုမျိုးမှလည်းဖြေချော့မှုရှိတယ်ဆိုတော့အဲ့ဒီ return visa လိုမျိုးမှလည်းလောက်ရတာပို့ပြီးလွဲကူတဲ့ကုန်ကျစရိတ်တွေကျော့ပေါ်လာမယ်လို့ထင်ပါတယ
်တကယ်တော့အာဏာသိမ်းပြီးမြန်မာနိုင်ငံကနေထိုင်းကိုဝင်ရောက်လာသူသိမ်းချီများလာနိုင်တယ်လို့ခန့်မှန်းထားချိန်မှာထိုင်းနိုင်ငံတဲ့ကွန်တိုတိုက်ခဲဝယ်ယူမှုအများဆုံးတဲ့မှာလည်းမြန်မာကတရုတ်ပြီးရုရှားကိုကြောက်ကဒုတိယလိုက်လာနေပါတယ်ခင်ဗျာ
ထိုင်းပြည်ဝင်ခဲ့ဗီဇာပြောင်းလဲတဲ့မြန်မာတွေပေါ်အကျိုးရှိနိုင်ပုံကိုကျွန်တော်ပဲပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှာတော့မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာစတဲ့ကြတာရင်းညအပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
ဗီဒီယိုအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါသားရှင်များခင်ဗျာ View American တန်ကနေ2024ခုနှစ်မေလ30ရက်ကျသာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေညစိုင်းတိုင်းတိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VO မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိုက်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VO မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျသာရင်းညာတိုင်းအပတ်စဉ်ထုတ်လင်းပေးနေကြအပတ်စဉ်ခဏတွေတဲကကျွန်တော်ပြပြနေကြကျမ်းမာရေးခန္ဓာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ခဏတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှาศင်ကြည့်ရှုအောင်ပါဒီဒီဘက်မှာတော့မကွေးတော်လှန်စစ်နဲ့ရောဒေသဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်မကွေးတိုင်းနဲ့ရောနယ်မြေကနိုင်ငံရေးစီရေးစိန်ခေါ်မှုအခြေအနေတွေကိုဥအောင်ခင်ကအခုလိုသုံးသက်တင်ပြထားတာကိုတဝါကြီးနှาศင်ကြည့်ရှုကြပါအောင်ခင်ဗျာ
မကွေးတိုင်းအနောက်မြောက်ဖက်စွန်းကကံကောခရိုင်ကိုရောဒေသလိုလူတီများပါတယ်ချင်းတောင်တန်းနဲ့ပုံတောင်ပုံညာတောင်တန်းတွေကြားမှာတောင်မြောက်ွယ်တန်းနေတဲ့မြစ်တာမြစ်ဝန်းဒေသပါပဲကံကောတီလင်စောစားတဲ့မြို့နယ်၃နယ်ရှိပါတယ်ပခုတ်ကူမင်းဘူးအောင်လန်တရက်၆မကွေးစားတဲ့ခရိုင်တွေလည်းမကွေးတိုင်းမှာပါဝင်ပါတယ်ချင်းပြည်နယ်ကဟာခါမကွေးတိုင်းကပခုတ်ကူစကိုင်းတိုင်းကကလေးမြို့စတာတွေနဲ့ဆက်သွယ်သွားလာနိုင်တာကံကောရဲ့တူကြမှုပါလေရင်ကွင်းလည်းရှိပါတယ်ရောဒေတာဟာစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်ကမြို့နယ်အချို့နဲ့ထိစပ်နေပြီးချင်းပြည်နယ်ရဲ့ဂိတ်ပေါက်တပွဲဖြစ်နေတာဟာလည်းအရေးပါလာပါတယ်ဒါကြောင့်စက္ကစတက်ဟာရောဒေတာမှာခြေကုပ်ယူနိုင်မှုစစ်အင်အားအပြင်ပြူစောတိအများအပြားမွေးထားပါတယ်လက်လုံးလက်နဲ့ခင်ရနဲ့ခုခံတော်လှန်ခဲ့တဲ့မကွေးတိုင်းဟာအခုတည်းကလက်နဲ့ပစ္စည်းထုတ်လုပ်နေရတုန်းပါပဲ။မြိုင်မြို့နယ်မှာတာဝဲပြည့်ဒုံးပြန်အလုံး300ထုတ်ဖို့ကြိုးပမ်းနေတုန်းမှာမတော်တဆပေါက်ကွဲမှုဖြစ်ပွားလို့ရဲဘော်6ဦးကြာဆုံးပြီး4ဦးဒဏ်ရာရသွားကြပါတယ်။လက်နဲ့ကြီးနဲ့မိုင်းထုတ်လုပ်မှုကြောင့်လွန်ခဲ့တဲ့3နှစ်အတွင်းမြိုင်မြို့နယ်မှာကြာဆုံးသွားတဲ့တော်လှန်ရေးရဲဘော်40ကျော်ရှိတယ်လို့မြို့နယ်ပတ်ကဖားကဆိုပါတယ်စက္ကစတက်နဲ့တိုက်ပွဲဖြစ်လို့3နှစ်အတွင်းကြာဆုံးသွားတဲ့ရဲဘော်က180ကျော်ရှိပါတယ်ဒါကြောင့်လက်နဲ့ထုံရင်မတော်တဆသေဆုံးသူအရေးအတွက်ဟာတိုက်ပွဲကြောင့်ကြာဆုံးသူဥယျာဉ်ရဲ့လေးပုံတစ်ပုံနီးပါးရှိတယ်လို့မတ်လ29ရက်နေ့ထုတ်မြေလက်အသံမှာဖော်ပြပါတယ်တော်လိုင်းရဲ့အတွက်မကွေးကပေးစာရတဲ့တံပိုးဟာတိုင်းတာလို့မရအောင်ကြီးမားလာပါတယ်။ကိုတူကိုထနီးနဲ့ခုခံတော်လန်တဲ့ဒေသတွေမှာလက်နဲ့ခေရန်ထုတ်လို့ရင်တက်ဆင်ရင်မတော်တဆပေးဆုံးသွားကြတာတွေရှိပေနဲ့ရက်ထားလို့မရပါဘူး။စမ်းသပ်လောက်ကရင်အမှားယွင်းနေအောင်ကြိုးပမ်းကြရပါတယ်။စကိုင်းတိုင်းကအမရစစ်တီအဖွဲ့ဟာလည်းမတော်တဆထိခိုက်ပေးဆုံးမှုတွေရှိခဲ့မှုပါတယ်။ဆုံးရှုံးမှုတွေကိုတင်ကားစာယူပြီးဆက်လက်ကြိုးပမ်းလာတဲ့အတွက်အခုဆိုရင်ဘိုင်းမျိုးစုံလက်နဲ့ငယ်လက်နဲ့ကြီးနဲ့ကြီးစံတွေကိုထုတ်လုပ်နိုင်နေပါပြီအခုတော့စနစ်တကျအစင်းစင်ထုတ်လုပ်တာမျိုးစမ်းသပ်ပြီးထုတ်လုပ်တာမျိုးမရှိသလောက်ဖြစ်နေပါပြီဒါပေမဲ့တိုက်ပွဲဝင်ရင်တွေများပြီး လက်နဲ့ခဲရမလုံလောက်တဲ့ပြဿနာရှိနေစေဖြစ်ပါတယ်။ငယ်မြေတစ်ခုလုံးကိုကိုစားပြုနိုင်တဲ့လက်နဲ့ကင်တပ်ဖွဲ့ကင်းမဲ့နေပုံရပါတယ်။မကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံရေးဆွဲရေးကော်မရှင်ကိုကိုစလဲ63ဦးနဲ့ဖွဲ့စည်းလိုက်ကြောင်းအေပီလကုံကကြေညာပါတယ်။2020ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့လွှတ်တော်ကိုစလဲ9ဦး၊နိုင်ငံရေးပါတီအစုအဖွဲ့ဝင်9ဦး၊ချင်းတိုင်းသားအစုအဖွဲ့ဝင်9ဦးရောနဲ့တောင်သားအစုအဖွဲ့ဝင်9ဦးလူစုအဖွဲ့အစည်းဝင်9ဦး CDM ဝန်ထမ်းအစုအဖွဲ့ဝင်9ဦးတော်လိုင်းရဲ့ထောက်ခံသူကိုယ်စားလှယ်အစုအဖွဲ့ဝင်9ဦးစသဖြင့်စုစုပေါင်း63ဦးပါဝင်ပါတယ်ဒါပေမဲ့နိုင်ငံရေးမှာတော့တော်လိုင်းရဲ့တပ်ဖွဲ့တွေသဘောတူချက်ရဖို့ကဲကဲနေပုံရပါတယ်မကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံရေးဆွဲရေးကော်မရှင်ကိုဖွဲ့တာကိုသဘောမတူကြောင်းမခွေဒေတာတော်လိုင်းအင်အားစုခွင်ရကမကြမီကကြင်ညာလိုက်ပါတယ်ဗမာအများစုနေထိုင်တဲ့မခွေစကိုင်းနဲ့မန္တလေးတိုင်းမှာစစ်ကောင်စီအင်အားကျဆင်းတော်တာကိုအခွင့်အောင်းယူပြီးနိုင်ငံရေးစည်းရုံးမှုရယူရမှာဒေတာဆိုင်ရာအဖွဲ့အစည်းတွေဟာအငင်းပွားနေစေဖြစ်ပုံရပါတယ်စီရေးမှာပူပေါင်းတိုက်ခဲ့တယ်လို့နိုင်ငံရေးမှာအခက်အခဲတွေ့နေပုံရပါတယ်အခုတလောလူသိများလာတဲ့ကျင်တွင်းမျိုးဟာချင်းပြည်တယ်နဲ့မကွေးတိုင်းကိုဆက်သွယ်တဲ့လမ်းကြောင်းမှာတည်ရှိပါတယ်။လမ်းပန်းဆက်သွယ်ရေးမှာအရေးပါလာတဲ့ကျင်တွင်းရွာကြီးကို2019မှာမြို့အဖြစ်အစ်စ်မြင့်လိုက်တာမို့မြို့ဖြစ်တာ9နှစ်ပဲရှိပါသေးတယ်။ချင်းပြည်နယ်ကံပလက်မြို့နယ်ကကျင်တွင်းမျိုးသိမ့်ပွဲဟာလေးလာကြော်ကြတဲ့တိုက်ပွဲကြီးဖြစ်ပါတယ်။ချင်းညီနောင်အဖွဲ့ရဲ့စစ်စင်ရေးဖြစ်ပေမဲ့အရက်ခတ်တတော်မကွေးနဲ့သခိုင်းကတော်လိုင်းတပ်ဖွဲ့တွေလေကူညီဝိုင်းဝန်းပိတ်ဆို့တိုက်ခိုက်လို့အောင်ပွဲခံလိုက်ရတဲ့မြို့သိမ်းတိုက်ပွဲဖြစ်ပါတယ်တော်လိုင်းတပ်ဖွဲ့တွေမိမိဇာတိမျိုးကိုကြော်လွန်ပြီးအခြားတပ်ဖွဲ့တွေနဲ့ပူးပေါင်းဆက်ဆင်တာလူဦးတော်လိုင်းရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်ကံပလက်ကချင်းရဲပေါ်အများအပြားကြဆုံးပါတယ်ကူညီတိုက်ပွဲတဲ့တပ်ဖွဲ့တွေမှလည်းအထူးခိုက်တွေရှိပါတယ်လေးလာကြော်ကြတဲ့တိုက်ပွဲကာလမှာတော်လိုင်းတိုက်ဖွဲ့များ၏တိုက်ရိုက်ခိုက်ရဲစံတော်တီနှင့်အမိန့်နာခံမှုကိုလေးစားဂုဏ်ပြုကြောင်းချင်းညီနောင်အဖွဲ့ကထုတ်ပြန်ကြေညာထားပါလေခင်ဗျာ
မကွေးတော်လန်စစ်နဲ့ရောဒေတာစီစင်ခုံမှုအခြေအနေတွေကိုဥောက်ခင်ပြောပြခဲ့တာပါအခုတော့ကျမ်းမာရေးခဏပါဆလိတ်ကပဆလိတ်မတော်ရေးနေအကြောင်းကိုပြောထားပါတယ်နောက်ပြန်မေလ31ရက်နေ့မှာကြာရောက်မဲ့ဒီဆီလိတ်မတောက်ရည်နေ့ရဲ့ဒီနှစ်ဆောင်မုတ်ကလူငယ်တူအတွက်ကာကွယ်ပေးဆီလိတ်ကုမ္ပဏီအန်ရဲ့ဘေးလို့ကျန်းမာရေးပညာရှင်တွေကအထိပ်ပဲဖွင့်ပါတယ်။ဘာကြောင့်ပါလဲ။ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအလုံမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထရစ်ခေါ်ဒေါက်ထရစ်ဆေးမန်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
။ Okay, ဒေါက်တာတင်မောင်ထရစ်အများကတော့တောက်ထွေးလို့သိကြတာပါဆရာပါလေအခုဆရာအဓိကလုပ်နေတာတစ်ခုဖြစ်တဲ့ဆီလိတ်နဲ့ပတ်သက်လို့ပေါ့နော်နောက်ပိုင်းတော့ e-secret ပေါ့ဆရာ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုလာမယ်ကမ္ဘာဆီလိတ်ဆီရွက်ကြီးကင်းစင်ရင်းနေဆိုပြီးတော့ကျင်းပလာခဲ့တာမှာဒီနှစ်မှာကဘာထူးခြားတာကိုတွေ့ရလဲဆရာ
ဟုတ်ကဲ့ပါဘာအင်္ဂလိပ်ဘာသာနဲ့တော့ War No Tobacco Day ပေါ့လေအဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုအစဉ်အဆက်ကလေးကဒီဟာကိုစလုပ်လာခဲ့တဲ့1989လောက်ကလေးကနေပြီးတော့ကျမ်းမာပြည်ဌာနနဲ့ဘာသာကျန်တာကတော့ကမ္ဘာဆီလိတ်မတော်ရေးနေ့ဆိုပြီးပမာလို့ပြန်ထားတယ်။အင်္ဂလိပ်လိုကတော့ One No Tobacco Day ပေါ့လေ။တကယ်တမ်းကျတော့ကမ္ဘာဆီလိတ်နဲ့ဆီရွက်ကြီးထွက်ပစ္စည်းသုံးစွဲမှုကင်းစင်ရေးနေ့ပေါ့။အဲ့ဒါပို့ပြီးတော့အဓိပ္ပာယ်ရှိတာပေါ့လေ။ဒါပေမဲ့ပမာလေးကလို့ပြောနေတာဆီလိတ်တော်တာအစီများတော့ကမ္ဘာဆီလိတ်မတော်ရေးနေ့လိုပဲစရရရေးခဲ့တယ်။အခုလည်းအဲ့တိုင်းပဲဆက်ပြီးတော့သုံးစွဲနေပါတယ်။အဲ့တော့ဒီကမ္ဘာဆီလိတ်မတော်ရေးနေ့ရဲ့ကျင်းပတဲ့ခြင်းဟိုရွေချက်ကလည်းပြည်သူတွေကိုဆီလိတ်နဲ့ဆီရွက်ကြီးထွက်ပစ္စည်းသုံးစွဲခြင်းရဲ့အန္တရာယ်တွေကိုအစဉ်အမြဲသတိရနေအောင်ပြီးတော့အဲ့ဒီဟာတွေကိုဘလို့ဖတ်ချက်မယ်ဘလို့ကာကွယ်မယ်ဆိုတာတွေကိုအစဉ်အမြဲသတိရနေအောင်နှစ်စဉ်နှိုးဆော်ပေးတဲ့နေ့တစ်နေ့ပဲဖြစ်ပါတယ်အဲ့တော့အဲ့ဒီနေ့တွေကိုသူကတစ်နှစ်တစ်နှစ်ကိုဆောင်းပုံလေးတွေချချပြီးတော့လုပ်လာကြတာရှိပါတယ်ဟောဒီနှစ်ကြတော့2024ခုနှစ်မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆီလိတ်မတော်ရေးနေ့မှာတော့ချက်မှတ်ထားတာကတော့အင်္ဂလိပ်လိုကတော့ Protecting Children from Tobacco Industry Interference for ပမာလိုကတော့မျိုးမျိုးပြန်ကြတယ်ဟိုတမိုင်းဝင်ရင်ဌာနကလည်းပြန်လိုက်မယ်အခုတော့သူတို့ကမပြန်သေးခင်မထွက်သေးခင်မှာဆိုတော့ ကျွန်တော်တို့ပဲဒီမှာကိုယ့်အကူပဲပြန်လာပေါ့လေအဲ့တော့သူတို့တော့ပဲလူငယ်ထုအတွက်ကာကွယ်ပေးစစ်လိတ်ကုမ္ပဏီအန်ဒီရဲ့ဘေးဆိုပြီးတော့ပြန်ထားပါတယ်ဒါအကြံပြင်းပေါ့လေအဲ့တော့ဒီနေ့အတွက်ကြားလာကလေးလူငယ်တွေကိုကာကွယ်ဖို့အတွက်ကိုတမင်အဓိကထားပြီးတော့ဒီ ojet approach မှာတာဖြစ်ပါတယ
်ဟုတ်ကဲ့ children ဆိုတော့ဆရာဒီကလေးလို့တောင်အဓိပ္ပာယ်ထွက်တာပေါ့နော်လူငယ်အဖြစ် youth
ဟုတ်ကဲ့သူတို့ကလေးလူငယ်ဓုဆိုတော့ရေးထားတာတော့ children ဟိုအင်္ဂလိပ်လိုတော့ children ပဲရေးကြတယ်ပေါ့လေဗမာတွေကတော့ဟိုchildren ဆိုရင်ကလေးလို့ပဲဟိုအသိများတယ်သို့တော့တကယ်တမ်းကျတော့ဟိုအသက်ကလူငယ်ကလေးနော်ဆယ်ကျော်သက်လူငယ်စတဲ့ဟိုအဓိပ္ပာယ်ဖွင့်ဆိုချက်တွေကတနင်္ဂနွေတိုင်းနဲ့သိတော့မတူတချို့ကအသက်ဆယ်နှစ်အထိကိုကလေးဆိုပြီးဖြန်းနှံရှိတယ်နောက်တကဆယ်နှစ်ကနေထက်55လို့ဒီဟိုဆယ်ကျော်သက်ပေါ့လေသူပြန်ကြလာကြည့်တယ်နောက်တက35အထိကိုလူငယ်တို့အမှန်တော့သတ်မှတ်တာပါဒါပေမဲ့ဒီလောလောဆယ်ကတော့ကျွန်တော်တို့ကအဓိကအာဏာရများလာက73 15 18 age ပေါ့လေ73နဲ့15ကြားကလေးတွေကိုပြတ်ပတ်ထားပြီးတော့ကျုပ်နေတာများပါတယ်ဒါကြောင့်ကျွန်တော်တို့ကအခုဟိုကလေးလူငယ်တို့လို့ဟိုရေးထားပြီးမယ်တကယ်တမ်းကျတော့အဲ့ဒီ73နဲ့teen issue ပါ teen issue ကိုအဓိကထားပြီးတော့သူတို့ကပြတ်မှတ်ထားနေတာဖြစ်တဲ့အတွက်ကြောင့်ဟိုအဲ့ဒီအတွက်ကိုကာကွယ်ပေးရမယ်ဆိုပြီးတော့ဆောင်ပုဒ်ကိုရေးထားတာပါ
ဟုတ်ကဲ့အဓိကတော့ဆယ်ကျော်သက်တွေပေါ့ဆရာနော်
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့သူတို့ကိုဘာကြောင့်အခုလိုပြတ်မှတ်ထားလဲလို့သုံးသပ်မိလဲဆရာကြီ
းဟုတ်ကဲ့ဒီဆယ်လေးနှစ်ဆယ်ကြီးဆိုပစ္စည်းတွေကိုတိုက်ဖြတ်ရေးတွေလုပ်တာလားဆန့်ကျင်မှုလုပ်တာလားဒီ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ပေါ့လေကမ္ဘာဆယ်လေးနှစ်ဆယ်ကြီးတိုက်ပစ္စည်းသုံးစုံမှုထိန်းချုပ်ရေးconvention သဘောတူစာချုပ်ဆိုတာ2003ကစပြီးတော့ WHO ကနေပြီးတော့ဖွဲ့ပေးခဲ့ပါတယ်ဖွဲ့ပေးတဲ့အခါမှာစနစ်တကျနဲ့ guideline တွေချပေးထားတယ်လမ်းညွှန်တွေချပေးထားတယ်ဘာတွေဘာတွေလုပ်ရမလဲဆိုတာဟိုအဓိကအားဖြင့်နည်းပြော6ခုရှိတယ်ဟိုအင်္ဂလိပ်လိုအတူကောက်ကျတော့ empower လို့ခေါ်တယ် M P O W E R တစ်ခုချင်းမှာဟိုအဓိပ္ပာယ်လေးတွေရှိပါတယ် M ဆိုတာ monitoring ပေါ့လေဆယ်လေးနှစ်ဆေးရွက်ကြီးထွက်ပစ္စည်းချင်းချုပ်ရင်းနဲ့ပတ်သက်တဲ့မူဝါဒတွေကို policy တွေကိုအမြဲတမ်း monitor လုပ်နေရမယ်ဒါကဒါလုပ်နေပြီးတော့လိုအပ်သလိုပေါ့လေတက်ဆိုင်ရာအစိုးရတွေကနေပြီးတော့ policy တွေချမှတ်ပေးရမယ်ဥပဒေထုတ်မယ်ဆိုလည်းဥပဒေထုတ်မယ်ပေါ့လေနောက် P ရကြတော့ protection ပေါ့ဆေးလိနဲ့ဆေးရွက်ကြီးထွက်ပစ္စည်းပုံစံချင်းတော့ထွက်လာတဲ့ဆေးလိမီခိုးငွေအနေရကိုဆေးလိငွေကိုရှူခြင်းတို့အားဖြင့်လူတွေတက်မှိုက်ထိခိုက်မှာကိုကာကွယ်ပေးဖို့ပေါ့နော် O O ကတော့ offer ပေးရမယ်ဘာလို့ပေးရမလဲဆိုတော့ဒီလိုဖြတ်ချင်တဲ့လူတွေကိုကုညီပေးပေးမိပြောချမ်းပါမယ်
။ဟုတ်ကဲ့ဆရာအဲ့တော့ဒီ MPO ပြီးတော့
နောက် W ကတော့ warning ပေါ့လေ။ဒီဆေးလိပ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းသုံးစွဲခြင်းအားဖြင့်ရဲကျန်တဲ့ကျန်းမာရေးအန္တရာယ်တွေကိုဆေးလိပ်ဘူးတွေတကိန်းတွေအပေါ်မှာ pictorial warning လို့ခေါ်ပါတယ်။ပုံပြပြီးတော့ကြောက်စရာကောင်းတဲ့ဆေးလိပ်တောက်ရှင်ကြောင့်ဖြစ်တဲ့ကင်ဆာဗစက်ကင်ဆာဖြစ်တာတွေအဆုတ်ကင်ဆာဖြစ်တာတွေအဆရှိတဲ့ဖြစ်မို့လေ။အဲ့ဒါတွေနဲ့သတိပေးရမယ်တဲ့။နောက် Eဒီတော့ enforce ဘာလို့ enforce လုပ်ရမလဲဆိုရင် policy တွေချမှတ်ထားတဲ့အခါမှာဒီလိုနဲ့ဆေးရွက်ကြီးတဲ့ပစ္စည်းတွေကိုကြော်ညာခြင်းအယောင်မြင့်တင်ခြင်း sponsorship ပေါ့လေရမုံငွေထောက်ပံ့ပေးပြီးတော့ပွဲတွေလုပ်ပေးခြင်းပေါ့လေအဲ့ဒါမျိုးသုံးမှုကို ban လုပ်ရမယ်တာစီပိတ်ပေးရမယ်ဆိုပြီးတော့ဘူဝါရရှိပါတယ်ရှိနေပေမဲ့မတင်သုံးဘူးဆိုလို့ရှိရင်ဒီကောင်တွေကကြော်ညာမဲ့ကြော်ညာနေမှာပဲ sponsorship တွေ secret company ရဲ့ design စလေးရွက်ကြီးတဲ့ပစ္စည်းတွေကိုဒီ design ကိုသုံးပြီးတော့အများကြီးနဲ့ပတ်သက်တဲ့ကျန်းမာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်အကူအညီပေးရတဲ့ရှိပါတယ်အဲ့လိုပေးတာတွေကိုလက်မခံရဘူးလို့ဖြစ်ပါတယ်အဲ့ဒီအရေးယူဆောင်ရွက်ချက်ကို enforce လုပ်ရမယ်လို့
အရေးယူဆောင်ရွက်ရမှာပါဆရာနော
်အရေးယူဆောင်ရွက်ရမှာဟုတ်ကဲ့နောက် R ကတော့ raise the tax on the tobacco ပေါ့နောက်စလေးနဲ့ဆေးရည်ကြီးတဲ့ပစ္စည်းရည်စည်ပစ္စည်းမျိုးဆိုထုတ်လို့ရောင်းချမှုအပေါ်မှာ tax ကောက်ရမယ်အဲ့လို tax တွေမြှင့်ပေးခြင်းအပြင်လူတွေမတုံးဆွဲနိုင်တော့ဘဲနဲ့မဝင်နိုင်တော့ဘဲနဲ့တုံးဆမှုနေတော့အောင်လုပ်ဆောင်ဆုံးရှိပါတယ်အဲ့လို empower ဆိုတော့အခုကျွန်တော်တို့ဒီလုပ်တာကတော့ e နဲ့ enforce နဲ့ပို့ပြီးတော့သက်ဆိုင်နေမှာထင်ပါတယ်ဒီနေ့ဆောင်ဘုတ်ကဘာလို့ပါလဲဆိုတော့ဒီကလေးတွေပုံမှာလူငယ်တွေပုံမှာဒီကုမ္ပဏီတွေကနေပြီးတော့ promote ပို့လို့တာသူ target ကလူကြီးတွေကသိပ်မလုပ်တော့ဘူးဘာလို့လူကြီးတော်တော်များများကတော့ဒီစီးရီးနဲ့ဈေးရကြီးပစ္စည်း30ကျင်းရဲ့ကျန်းမာရေးထိခိုက်မှုတွေစီးပွားရေးထိခိုက်မှုတွေ loss တွေပေါ့လေအဲ့ဒီအားတွေပုံမှာတော့ထပ်ထပ်ကြောင်းအောင်ပြောတော့တိလာရပြီတိတ်မတော့တော့ဘူးအဲ့တော့ဘာမှမတိနာမလဲသေးတဲ့ကလေးတွေဆဲကျော်သက်လေးတွေအစ်စ်အဆန်းဆိုရင်စမ်းနေတဲ့ကလေးတွေပေါ်မှာပြတ်မှတ်ထားပြီးတော့ဒီဟာကြက်ကြက်နဲ့ကလေးတွေအတွက်ကြော်ညာခြင်းကလေးတွေအတွက်ပရိုမိုးလို့ရှင်နေကိုထုတ်တာရဲ့ဟောစပွန်ဆာပေးခြင်းပေါ့လေအားတွေကိုထုတ်တာဖြစ်လာပါတယ်အဲ့အရာတွေကိုအရေးယူဖို့တတိထားမိကြစေဖို့ဒီဖော်မှုကိုဒီနှစ်အတွက်ချမှတ်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဘာဆေးလေးမတော်ရင်းနေဒီနေ့ဆံပုံမှာကလေးလူငယ်တွေကိုပြစ်မှတ်ထားလာတဲ့ဆေးလေးဆေးရွက်ကြီးကုမ္ပဏီတွေကနေကာကွယ်ပေးရေးကြောင်းကျွန်တော်ပြောပြခဲ့တဲ့ကြမ်းမိုက်အစီအစဉ်မှာနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့တိုင်းရင်သတင်းလောအစီအစဉ်မှာဒီဒီဘက်မှာတော့မြဝတီဘက်ကကြားဖြန့်ဂိုင်းတွေဖျားသုံးစုဘက်ကိုရွှေ့လာတာနောက်လွိုက်ကောအချင်းထောင်မှာရိခါလျှော့လိုက်လို့20ကျော်ယောဂါဖြစ်လာတာနဲ့ချင်းဘက်ကဘာသာရေးကျန်းမာရေးပညာရေးဆောင်တွေရာချီတိုက်ခိုက်ဖြစ်စီခံရတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကပြောပြပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့မြောက်ရီဘက်ကကြားဖြတ်ငွေလေလုပ်ငန်းလုပ်တဲ့တရုတ်နိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်ကရင်ပြည်ဖျားသုံးစုမျိုးဘက်ကိုရွှေ့ပြောင်းသွားကြပါတယ်။လွိုက်ကော့အကျဉ်းထောင်မှာရိခါလျှော့ချလိုက်လို့ယောဂဖြစ်ပွားတဲ့သူအရေအတွက်အယောက်20ကျော်ရှိလာပါတယ်။သတင်းလွှာတွေထဲမှာတော့စစ်အာဏာသိမ်းပြီး3နှစ်ကျော်အကြာမှာစစ်ကောင်စီရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်တဲကဖျားကြောင်ဆေးရုံနဲ့စာသင်ကျောင်းအဆောက်အုံပေါင်း190ကျော်ပျက်စီးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောပါနဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖရဲသုံးစုမြို့မှာမြောက်ရီဘက်ကကြားဖြတ်ငွေလိမ်လုပ်ငန်းလုပ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ကာစီနိုယုံတွေနဲ့စီကားလာနေတယ်လို့ဒေတာခန်တွေကပြောပါတယ်ဒီမိုကရက်တစ်ကရင်အကျိုးပြုတပ်မတော် DKPA အဖွဲ့ကနေအခုနေကောက်ခံနေပြီးရက်ွက်နဲ့အပြင်ရက်ွက်တဲ့မြန်မာထိုင်းနယ်စပ်မြင်းတလျှောက်မှာကာစီနိုယုံစုစုပေါင်း9ယုံရှိနေတယ်လို့ဒေတာခန်တွေကပြောပါတယ်မေလ10ရက်နေ့ကစပြီးမြောက်ရီဘက်မှာရှိတဲ့ကြားဖြန့်တရုတ်အွန်လိုင်းငွေလိမ်ဂိုင်းတွေမှာလုတ်ကင်နေတဲ့နိုင်ငံသားတွေကို9လအတွင်းထွက်ခွာကြဖို့ကရင်အမျိုးသားတပ်မတော် KNE အဖွဲ့ကထုတ်ပြန်လိုက်ပြီးနောက်ဖျားသုံးစုမျိုးကိုပြောင်းကုန်ကြတာဖြစ်ပါတယ်အဲ့ဒီကာစီနိုယုံတွေအတွက်ထိုင်းနိုင်ငံကနေပို့ဆောင်လာတဲ့လက်ကင်ဖုန်းတွေနဲ့ကွန်ပျူတာဆက်ဆက်ပစ္စည်းတွေကိုတော့တနင်္လာနေ့မှာခရိုင်ရဲတပ်ဖွဲ့ကဖျားသုံးစုနယ်စပ်ဂိတ်မှာဖမ်းဆီးရမိခဲ့ပါတယ်
ရခိုင်ပြည်နယ်ပညာရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးကိုစစ်ကောင်စီကဖမ်းဆီးသွားပါတယ်ပြည်နယ်ပညာရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဦးမြီထွေးကိုမေလ24ရက်နေ့ကစစ်ကောင်စီရဲ့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ဆရာဖကစစ်ဆေးမေးမြန်းဖို့ရှိရဲဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်မေလ30ရက်နေ့အထိအဆက်အသွယ်မရသေးလို့မိသားစုဝင်တွေကစိုးရိမ်နေကြတယ်လို့နေဆက်သူကပြောပါတယ်ဘာကြောင့်ဖမ်းဆီးသွားရဲဆိုတာကိုအတိအကျမသိရသေးပေမဲ့မိုကာမုံတိုင်းကာလကငွေကြီးကိစ္စကိုအကြောင်းပြပြီးဖန်စီသွားတာလို့လည်းနေဆက်သူတချို့ကဆိုပါရဲ
ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့မှာတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ဖွဲ့ကမြို့ထဲကအိမ်တွေကိုမီးတင်ရှို့ခဲ့တာကြောင့်အိမ်အလုံး30ကျော်ပြာကျခဲ့ရပါတယ်တီးတိမ်မြို့မြို့မရက်ွက်နိုင်ရင်စစ်အနီးကနေအိမ်တွေကိုစစ်ကောင်စီတပ်ဖွဲ့တွေကမေလ29ရက်နေ့ညနေ4နာရီလောက်မှတစ်ချိန်ညနေ6နာရီလောက်မှတစ်ချိန်စုစုပေါင်း2ချိန်မီးရှို့ခဲ့တာဖြစ်ပြီးမီးငြိမ်းတတ်မဲ့သူမရှိတာကြောင့်တအိမ်ပြီးတအိမ်ကူးဆက်လောင်ကျွမ်းသွားခဲ့တာဖြစ်ပါတယ်မီးလောင်မှုကြောင့်မြို့မရက်ွက်ကအထွတ်ထွေအုပ်ချုပ်ရေးမှုယုံအပါဝင်နှစ်ထပ်တိုက်ပြင်တောင်အိမ်တွေမိထဲပါသွားခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်တီးတိမ်မြို့သိန်းစစ်စင်ရေးကိုချင်းညင်အောင်တပ်ပေကဖော်ဆောင်နေပြီးမေလ29ရက်နေ့ကမြို့ပေါ်ကစစ်တပ်အထိုင်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့ဒေသတွေမှာပြည်သူတွေမိုင်းနှင်းမိမှုဆက်တိုက်ဖြစ်ပွားနေပါတယ်မေလ28ရက်နေ့ကမူဆယ်မြို့နယ်ပင်နန်းရွာရှိတောလန်းတနေရာမှာအမျိုးသားတယောက်မိမှုမိုင်းနှင်းမိလို့ခြေထောက်တစ်ဖက်ပြတ်သွားတယ်လို့တွားရောက်ကူညီခဲ့တဲ့အဖွဲ့ကပြောပါတယ်မေလ21ရက်နေ့တုန်းကလည်းမူဆယ်မြို့နယ်မန်မန်ရွာရှိမူလာရန်ကျောင်းသားအမျိုးသမီးတယောက်အပေါ်ပါတွားရကနေမိမှုမိုင်းနှင်းမိပြီးခြေထောက်တစ်ဖက်ဖြတ်လိုက်ရပါတယ်ဒေသခံတွေမိုင်းနှင်းမိတဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေလှုပ်ရှားနေထိုင်ပြီးတော့သူတို့ကိုယ်တိုင်ကမိုင်းထောင်ထားကြောင်းလဲပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA က COC ချုပ်အသစ်ခန့်အားလိုက်ပါတယ် KIA အနေနဲ့လစ်လပ်သွားတဲ့ COC ချုပ်ရာထူးနေရာကိုဒု COC ချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ဆိုင်လာကိုတာဝန်လွှဲပြောင်းပေးခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံကပြောပါတယ်အခုအသစ်ခန့်လိုက်တဲ့ COC ချုပ်ဟာ1985ဒီဇင်ဘာလကတည်းက KIA ထဲကိုဝင်လာသူဖြစ်ပြီးကျောင်းဆရာဟောင်းတယောက်ဖြစ်တယ်လို့စာရေးဆရာတယောက်လည်းဖြစ်တယ်လို့ကချင်သတင်းမီဒီယာတွေမှာဖော်ပြထားကြပါတယ် KIA COC ချုပ်ဟောင်းဒုတိယဗိုလ်ချုပ်ဒီအာခံလွမ်းဟာမေလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်
ကရနေပြည်လွယ်ကော်အချင်းထောင်မှာအချင်းဦးစီးဌာနကရိတ်ခါရှော့ချလိုက်ပြီးနောက်ယောဂါဖြစ်ပွားသူအရေအတွက်အယောက်20ကျော်ရှိလာတယ်လို့ထောင်နဲ့နေဆက်သူတွေကပြောပါတယ်2023ဩဂုတ်လကလေးကထောင်ဝန်စာပိတ်ခံထားရတဲ့အပြင်ထောင်တွင်းရိတ်ခါလည်းရှော့ချလိုက်တဲ့အတွက်အာဟာရချုပ်တဲ့ပြီးဝင်းယောဂါ၊လေဖြတ်ယောဂါ၊နာတာရှီယောဂါတွေဖြစ်ပွားနေကြတယ်လို့ကရနေနိုင်ငံရေးအကျဉ်းသားအစည်းအရုံး KPPA ပြန်ကြားရေးတာဝန်ခံကိုထားဖိုးကပြောပါတယ်ကျဉ်းသားတွေကအာဟာရချုပ်တဲ့မှုကြောင့်ယောဂါဖြစ်ပွားနေကြတဲ့အပြင်စီပစ္စည်းမလုံလောက်မှုနဲ့ဆရာဝန်ကလည်းကျန်းမာရေးစောင့်ရှောက်မှုမပေးတာကြောင့်ထောင်ဝန်စာဖြတ်ထားတဲ့6လကျော်အတွင်းကိုကိုကိုအဆုံးစီရင်သူနဲ့ယောဂါကြောင့်တည်ဆုံးသူစုစုပေါင်း6ယောက်လောက်ရှိနေပြီလို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဆရာနာသိမ့်ပြီး3နှစ်ကျော်အကြာမှာတော့စစ်ကောင်စီတပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်တွေကဖရဲကြောင်ဆေးရုံနဲ့စာတင်ကြောင်အဆောက်အုံပေါင်း190ကျော်ပျက်စီးခဲ့တယ်လို့အရက်သားတည်ဆုံမှုတွေလည်းတိုးလာနေတယ်လို့ချင်းလူခွင့်ရဲ့အဖွဲ့ CHR ကထုတ်ပြန်ပါတယ်ကိုရော့ဘက်ကစူးစီးထားပါတယ်
2021ခုနှစ်အနာသိချိန်ကနေ2024ခုနှစ်မေလအထိချင်းပြည်နယ်အတွင်းကဘာသာရေးစောင့်အုံတွေစာတင်ကျောင်းတွေနဲ့ဈေးရုံဈေးခန်းတွေကိုစစ်ကောင်စီကဗျူဟာတစ်ခုအနေနဲ့လေကျောင်းကနေပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရဲ့ဖွဲ့စည်းချာတော်ရဲ့စီမံကိန်းမန်နေဂျာစလိုက်မန်ခရလျန်ကပြောပါတယ်
တိုက်ပွဲရှိတဲ့တိုင်မှာဘုံကျိပြီဆိုရင်တော့ဒီအဆောက်အုံတွေကိုပဲဘုံကျိတာစစ်ကောင်စီအနေနဲ့ဘီတူလူထုတွေကိုလည်းသူတို့ရဲ့ရန်သူတပွဲသူတို့ကိုတိုက်ခိုက်တဲ့ရန်သူလိုပဲသဘောထားပြီးတော့ဘီတူလူထုတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်လာတယ်ဘီတူလူထုတွေပါတာကြီးလုံလန်းတွေကျမ်းမာကြီးဆောင်ရှုံးမှုတွေပြီးတော့စာတင်လို့မရအောင်ကိုကျွန်တော်ပြစ်မှတ်ထားပြီးတော့စစ်ကောင်စီကအနေနဲ့စစ်ကောင်စီအနေနဲ့ဒီအဆောက်အုံတွေကိုတိုက်ခိုက်တာလို့ကျွန်တော်ကကောက်ချက်ချလို့ရတယ်ပေါ့နော်
စစ်ကောင်စီဟာနိုင်ငံတကာသဘောတူညီချက်ဂျင်နီဖာကွန်ဗင်းရှင်းကိုချိုးဖောက်ပြီးချင်းပြည်နယ်တဲကဘုရားကျောင်းနဲ့ဘာသာရေးအဆောက်အုံပေါင်း116ခုဈေးရုံနဲ့ဈေးပေးခန်းပေါင်း26ခုစာတင်ကျောင်းတင်ကြားရေးစင်တာပေါင်း49ခုကိုပြစ်ခတ်တိုက်ခိုက်မင်းရှုဖျက်ဆီးခဲ့တာလို့ဆိုပါတယ်ဖျက်ဆီးခံရမှုတွေတဲ့တန်တလန်မင်းတက်ဟာခါနဲ့ဖလန်မြူနယ်တို့မှာအများဆုံးဖြစ်ပွားခဲ့တယ်လို့ဈေးချတော်ကဆိုပါတယ်မြေပြင်စစ်စင်ရေးမှာအကြီးအကျယ်ထိနာနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာလေကျောင်းတိုက်ခိုက်မှုတွေကိုပူအသုံးပြုတ်လာတာကြောင့်ဗတ်တိုင်းဆောင်အောင်ထိခိုက်မှုနဲ့အရက်သားတေဆုံးမှုတိုးလာတာကိုတွေ့ရတယ်လို့စလိုင်းမန်ခရီလန်ကပြောပါတယ်
2021တုန်းကဆိုရင်တော့လေကျောင်းတိုက်ခိုက်မှုနှစ်ကြိမ်လောက်ပဲလုပ်တယ်2020နှစ်မှာတော့အကြိမ်20လောက်ပဲလုပ်တယ်ပေါ့နော်2023မှာတော့အကြိမ်ကြီးအတွက်ပေါင်း300နီးပါးလောက်ကျတော့လုံဆောင်တာကိုတွေ့ရတယ်အခု2024ငါးလပိုင်းထိမှာတင်အကြိမ်ပေါင်း400ကျော်မှကျတော့လုံဆောင်နေကိုကျတော့တွေ့ရတယ်ကျတော့ဒီဟာကဘာကိုညွှန်ပြနေတယ်လေဆိုရင်တော့ဆက်ကစားနေနဲ့မြေပြင်စစ်စင်ကြီးတွေလုံဆောင်လို့မရတော့ဘူးလေကျောင်းကိုပဲအပြုတ်ပြီးတော့တိုက်ခိုက်လာတာကိုကျတော့တွေ့ရတယ်ဒါကြောင့်မလို့ပဲဒီလေကျောင်းတိုက်ခိုက်မှုကနဲ့အယက်သားအတေးဆုံးမှုတို့ပေါ်လာတာရေဘာသာရေးအဆောက်အုံတွေကျောင်းတွေဆေးရုံတွေပို့ပြီးတော့ပြမှတ်ထားပြီးတိုက်ခိုက်ဖြစ်စီလာတာကိုကျွန်တော်ကတွေ့ရတာပေါ့
ချင်းပြည်နယ်မှာစစ်တပ်ရဲ့လေကျောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ93ယောက်တေဆုံးခဲ့ရပြီးအဲ့ဒီထဲမှာကလေးငယ်28ယောက်နဲ့အမျိုးသမီး20ယောက်ပါဝင်ပါတယ်ဒါ့အပြင်ကလေးငယ်15ယောက်နဲ့အမျိုးသမီး48ယောက်အပါအဝင်အရက်သားပြည်သူ200လောက်ထိခိုက်ဒဏ်ရာရရှိခဲ့ကြတယ်လို့ဈေးချတော်ကဆိုပါတယ်စစ်ကောင်စီအနေနဲ့လေကျောင်းတိုက်ခိုက်မှုတွေပူအသုံးပြုတ်လာတာကြောင့်ပြည်သူတွေအနေနဲ့လည်းသတိရှိရှိနေကြဖို့လိုအပ်တယ်လို့နိုင်ငံတကာအစိုးရအနေနဲ့လည်းစစ်ကောင်စီကိုလက်နက်ခဲယမ်းလေရင်စီတင်ပို့မှုတွေရပ်တန့်ဖို့စစ်ရဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရေးယူပေးဖို့ချင်းလူခွင့်ရဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ
မွန်ညင်ညွတ်ရေးပါတီ MUP ကိုရွေးကောက်ပွဲကော်မရှင်ကပါတီတည်ထောင်ခွင့်ညှင်းပယ်လိုက်တဲ့သဘောသတင်းတွေထွက်ပေါ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်မှုတွေရှိနေပါသလဲရမရစုစည်းထားပါတယ်ရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှာပါတီတည်ထောင်ခွင့်ချောက်ထားခဲ့တဲ့ပါတီ15ပါတီတဲက12ပါတီကိုပါတီတည်ထောင်ခွင့်ချက်ပေးပြီးတဲ့နောက်ပါတီ2ပါတီကိုတော့တည်ထောင်ခွင့်ညှင်းပယ်ခဲ့ပါတယ်အခုနောက်ဆုံးကျနေတဲ့ MUP ကိုလည်းပါတီတည်ထောင်ခွင့်ညှင်းပယ်ဖို့အလားအလာရှိနေတယ်လို့အခုရက်ပိုင်းတွင်မှာသတင်းတွေထွက်ပေါ်နေပါတယ် စစ်ကောင်စီကပြင်ဆင်နေတဲ့လာမယ့်ရွေးကောက်ပွဲမှာ USDB ပါတီကိုရှင်ပြန်လို့မရအောင်ခုလိုလောက်တာဖြစ်နိုင်တယ်လို့တိုင်းရင်းသားလူမျိုးများစင်တာဤနဲ့ရဲ့အမှုဆောင်တရိုက်တာဒေါက်တာပညာမွန်ကသုံးသပ်ပါတယ
်။အင်အားနည်းနည်းရှိတဲ့နိုင်ငံရေးပါတီတွေသူတို့ကိုရှင်ပြန်မနိုင်အောင်ဒါကသူတို့လောက်တာ။ MUP ဆိုသူတို့မွန်ပြင်းတွေကဘလို့ပဲပြောပြောပေါ့နော်သူတို့မှလည်း majority ဖြစ်နိုင်တယ် majority မဖြစ်နိုင်တော့မှတကယ်အားကောင်းတဲ့အတိုက်ခံပါတီလည်းဖြစ်လာနိုင်တဲ့အခါကျတော့ဒါက USDP အတွက်ကတော့တော်တော်ကိုချိန်ချောက်မှုအကြီးကြီးပုံမှန်တစ်ခုဖြစ်နိုင်တယ်လို့ကျွန်တော်အဲ့ဒါလို့သုံးသပ်တာပုံမှန
်စစ်ကောင်စီနဲ့ပူးပေါင်းနေလို့ဆိုတဲ့ MUP ပါတီကိုရွေးကောက်ပွဲကမရှင်ကပါတီတည်ထောင်ခွင့်ညှင်းပယ်မဲ့အခြေအနေမျိုးသတင်းတွေထပ်ပေါ်နေတဲ့အပေါ်ဒေါက်တာပညာမွန်ဆက်ပြောတာက
MUP ကဒါဒီ SAC နဲ့နီနီကကလုံးလုံးကြတယ်လေကိုစလေနှစ်ယောက်တောင်မှ SAC ပါပါဝင်ပြီးတော့နော်ဒီ SAC Council အဖွဲ့ဝင်လေဖြစ်ခဲ့တယ်ဒေါက်တာအောင်မူလည်းပါတယ်ဒီမွန်ပြည်နယ်စီလည်းပါလေတခါကြတော့ဒီလောက်ထိ SAC ကိုထက်ထက်ဝင်ဝင်ဒီလောက်ထိသူတကွာပူပေါင်းနေတဲ့ကတောင်မှနော်မဟုတ်ဘူးပြင်ကသူမချပေးဘူးဆိုရင်တော်တော်လေးအာအောဖိုးကောင်းတော့ပေါ့
ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာMUP ဟာမွန်ပြည်နယ်မှာလူထုထောက်ခံမှုနဲ့အမအဦးရေနေရာတော်တော်များများရပ်ခဲ့ပေမဲ့လက်ရှိမှာစစ်တပ်နဲ့ပူးပေါင်းခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုကိုရဖို့မလွယ်တော့ဘူးလို့ပါတီကနှုတ်ထွက်ခဲ့တဲ့ဗိုလ်လုံးမှုဆောင်ဟောင်းတယောက်ကပြောပါတယ
် MUP အနေနဲ့ခွင့်ပြုချက်ကျခဲ့ရင်လည်းဒီရွေးကောက်ပွဲစနစ်နဲ့သွားမယ်ဆိုရင်လည်းပြည်သူလူစံနာနဲ့တခြားလည်းမကြတဲ့အတွက် MUP အတွက်ကလည်းကျွန်တော်တို့ပူပြီးတော့အခက်အခဲဖြစ်နိုင်တယ်ဒီကောက်ပွဲက68ချီကဥပဒေအောက်ကိုပြန်ဝင်ရမှာဖြစ်တယ်ဒီ PR စနစ်နဲ့ရွေးကောက်ပွဲလုံးဝဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကလက်ရှိအခြေအနေကိုလည်းဖြည့်ရှင်းနိုင်မှာမဟုတ်ဘူး။နောက်ပြည်သူလူထုတွေရဲ့လည်းဒီကိစ္စကိုကျေနပ်မှာလည်းမဟုတ်ဘူး။ဒီရွေးကောက်ပွဲကိုလည်းကဘာကလည်းအတိအမှတ်ပြုမှာမဟုတ်ဘူးပေါ့နော
်။ UEC ရဲ့နောက်ဆုံးပြဋ္ဌာန်းလိုက်တဲ့ရွေးကောက်ပွဲဥပဒေရ MUP ပါတီဟာ2023မလတဲ့ကနေပါတီတည်ထောင်ခွင့်ရှောက်ထားခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးတဲ့ရင်ချင်းချုပ်ကနားဆင်ကြရမှာပါ
။မြောက်ရီဖက်ကနေကြားဖြတ်ငွေလိမ်လုပ်ငန်းလုပ်တဲ့တရုတ်နိုင်ငံသားတွေထိုင်းမြန်မာနဲ့စကရင်ပြည်နယ်ဖျားသုံးစုမြို့ကိုရွှေ့ပြောင်းသွားကြပါတယ်။လွယ်ကောအချင်းထောင်မှာရိတ်ခါရှော့ချလိုက်လို့ရောဂါဖြစ်ပွားသူအရေအတွက်အယောက်20ကျော်ရှိလာတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။
ဒါရှင်ရဲ့ခုနဆင်နေခဲ့ကြတာကတော့နေဆက်တီတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ
料理ဘက်ကကြားဖြန့်ဂိုင်းတွေဖျားသုံးစုပဲရွှေ့လာတာအပါဝင်တိုင်းရင်သတင်းလာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မောင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ဖြစ်လာတဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ဒီကလေးငယ်တွေနဲ့လူငယ်တွေအပေါ်တက်ရောက်ထိခိုက်နေတဲ့အခြေအနေတွေကိုကုလသမဂ္ဂမြို့ကဒီကုလသမဂ္ဂရုံးချုပ်နယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကြားမှာအလွတ်တဘောဆွေးနွေးခဲ့ပါတယ်။ဆီယနာတင်လိုက်တဲ့အတွက်မြန်မာနိုင်ငံကခလိငယ်နဲ့လူငယ်ထောက်ဝက်ကျော်အကြောင်းမတက်နိုင်တော့တာပုံမှန်ကာကွယ်ဆေးတွေမထိုးနိုင်တော့တာနဲ့အများပြားဟာအဟာရချို့တဲ့သွားမှစိုးရင်ရလောက်အောင်ကိုအစားအသောက်မဖူးမလုံဖြစ်နေတဲ့အခြေအနေတွေကိုအစီအဝေးဥဆောင်ကျင်းပတဲ့ဗြိတိန်နိုင်ငံကုလသမဂ္ဂဆိုင်ရာဒုတိယအမြင့်တန်းကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။လုံခြုံရေးကောင်စီအလွတ်တဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကကလေးငယ်တချို့ကိုယ်တိုင်သူတို့ရဲ့အနာဂတ်မယင်မယားဖြစ်နေတဲ့ခန်းစားချက်တွေကိုပြောပြထားတဲ့ဗီဒီယိုရုပ်သံကိုလည်းပြသခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ပွဲတွေကြောင့်ကလေးငယ်တွေအသက်လူထွက်ပြေးနေကြရတဲ့အခြေအနေ၊ဖမ်းဆီးခံရတဲ့အခြေအနေ၊လွတ်လပ်လုံခြုံမှုမရှိတဲ့အခြေအနေတွေကိုပါဝင်ဆွေးနွေးကြတဲ့နိုင်ငံတွေကမိမောင်းထိုးပြခဲ့ကြပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Linda Thomas Grimsfield ကလည်းလူသားချင်းစာနာတဲ့အကူအညီတွေကိုအထူးသဖြင့်ဒီစစ်ပွဲတွေဖြစ်နေတဲ့နေရာတွေကပြည်သူတွေအတွက်အတားအဆီးမရှိပို့ဆောင်ပေးနိုင်ဖို့အဓိကလိုအပ်နေတယ်လို့ဒီကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကလည်းတောင်းဆိုခဲ့ပါတယ်။တရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံနယ်စပ်ဒေသကစစ်စခန်းတွေအပါအဝင်နယ်မြေတော်တော်များများကစခန်းတွေကိုစစ်တပ်ကလက်လွတ်ခဲ့ရချိန်မှာတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေဘက်ကအင်အားခိုင်မာတိစောက်နိုင်ခဲ့ကြပြီးတော့နယ်မြေတွေပုံမှုထိမ့်ချုပ်လာနိုင်ခဲ့ကြတယ်လို့ဒီမြန်မာနိုင်ငံပဋိပက္ခအခြေအနေတွေကိုစမ်းစစ်တဲ့စစ်တမ်းနှဆောင်မှာရေးသားထားပါတယ် ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူခဲ့ပူတဲ့လူခွေးဆရာအထူးကိုယ်စားလှယ်တွေတတမဟောင်းနေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီတခါနိုင်ငံတကာပဋိပက္ခလီလာရေး ICG ရဲ့ပဋိပက္ခဆန်းစစ်ချက်တစ်ခုမှတရားစီထောက်ပြထားကြပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့ချက်သားရင်းညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထွက်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျော်နာကမ်မစ်နဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝါရှင်လန်ချမ်းနေကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေခင်ဗျာThis program has come to you from